Welcome to the Voice of America in Burmese.
မင်္ဂလာနေ့သင်ရဲ့အစမှာဒေါ်ရရှင်ဒီကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ UA American တိုင်းရဲ့2016ခုနှစ်စက်တင်ဘာလ25ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ3040 4850နဲ့လိုင်းလာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျမရခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမန္တန္တာချန်နဲ့အတူကြင်ညာပေးမှာပါမြောက်ကိုရိုင်းနပ်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အာဖရိကနယ်ပွားအမျိုးသားတူကိုရဲကပြစ်ခတ်ခဲ့တဲ့အမှတ်တမ်းတင်ဗီဒီယိုဂွေတွေကနှစ်ခုကိုရဲကနေထုတ်ပြန်ပေးလိုက်ပါတယ်ဥရောပသမဂ္ဂနိုင်ငံတွေရဲ့နယ်စပ်ဒေသတွေမှာတရားဝင်လာရောက်တဲ့ရွှေ့ပြောင်းဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ EU ခေါင်းဆောင်တွေကဗီယက်နမ်မှာတွေ့ဆုံဆွေးနွေးနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGM ကိုဖြတ်သိမ်းပေးဖို့မြန်မာထုနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်ဒီပေါ်မှာ
ဒီကနေ့အချိန်ထိကျွန်တော်စစ်တပ်ကခြေကံဥပဒေရဲ့အထက်မှာတရားဥပဒေရဲ့အထက်မှာရှိနေသေးတယ်အဲ့လိုအခြေအနေမျိုးမှာဒီကိုတိုင်းပြည်ကို
သတင်းတွေပြီးမှကြားဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေအဖြစ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အီလီယန်အင်္ဂလိပ်စာနဲ့အတူနောက်ပိုင်းမှာစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္နရာချမ်းတို့ကပြောပြပေးပါအောင်ခင်ဗျာ
EU ဥရောပသမဂ္ဂနိုင်ငံတွေရဲ့နေဆက်ဒေတာတွေမှာတရားဝင်လာရတဲ့ရွှေ့ပြောင်းဒုက္ခသည်တွေနဲ့လူကုန်ကူးမှုတွေကိုတိုက်ဖြတ်ဖို့အတွက်အကောင်းဆုံးဘယ်လိုအားဖြည့်လုပ်ဆောင်မလဲဆိုတာတွေဆွေးနွေးဖို့စနေနေ့မှာပဲ EU ခေါင်းဆောင်တွေဟာဗီယက်နမ်မှာတွေ့ဆုံကြပါတယ်။ဒီရွှေ့ပြောင်းဒုက္ခသည်များအရေးထိပ်သီးညီလာခံဟာဘောကန်လမ်းကြောင်းလို့ခေါ်တဲ့လမ်းတစ်လျှောက်ဒုက္ခသည်တွေဥရောပတွေကိုမပြတ်ဝင်ရောက်နေတာအတွက်ဘယ်လိုထိန်းချုပ်မလဲဆိုတာအဓိကထားပြီးဆွေးနွေးကြမှာပါ။ဒီလမ်းကြောင်းကနေဆီးရီးယား၊အီရတ်၊အာဖဂန်နစ္စတန်နဲ့တခြားစစ်တမ်းခံရပြီးဆင်းရဲရင်းနဲ့နေတဲ့နိုင်ငံတွေကသိမ်းနဲ့တောင်းနဲ့ချီတဲ့ရွှေ့ပြောင်းဒုက္ခသည်တွေဥရောပမြောက်ပိုင်းကိုဝင်ရောက်နေကြတာဖြစ်ပါတယ်။ဒုက္ခသည်ပြဿနာရေရှည်အတွက်ဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုစဉ်းစားဖို့အတွက်ဂျာမနီ၊ဟန်ဂေရီ၊ဆာဗီးယား၊ဂရိနဲ့ဘူလ်ဂေးရီးယားနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့အတူအော်စတရီးယားနိုင်ငံဝန်ကြီးချုပ်ခရစ်စတီယန်ကန်လည်းအစည်းအဝေးကိုတက်ရောက်နေတာပါ။ဒီနှစ်ထက်မှဘောကန်လမ်းကြောင်းကိုအကြီးအကျယ်ပိတ်ပစ်ခဲ့တဲ့နိုင်ငံတွေထဲမှာအော်စတရီးယားနိုင်ငံလည်းပါပါတယ်။ဒီလိုပိတ်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ရွှေ့ပြောင်းဒုက္ခသည်တွေဂရိနိုင်ငံမှာတောင်းတင်နေကြတာဖြစ်ပါတယ်။ဂရိဥရောပသမဂ္ဂနိုင်ငံတွေကိုဝင်တဲ့နယ်စပ်တွေမှာထိရောက်တဲ့ထိန်းချုပ်မှုတွေရအောင်လုပ်တာဟာရွှေ့ပြောင်းဒုက္ခသည်ပြဿနာအဖြေရှာရေးအတွက်အဓိကအလို့ဖြစ်ကြောင်းဒီပြဿနာနဲ့ပထမဆုံးချိန်ရင်ဆိုင်ရခြင်းကလေးကသိခဲ့ပါတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကဒီအညီလာခံမကျင်းပခင်မှာပဲသတင်းတောက်တွေကိုပြောပါတယ်။EU နဲ့တူရကီတို့ကြားရခဲ့တဲ့သဘောတူညီချက်ကြောင့်လည်း EU ဥရောပနိုင်ငံတွေကိုရောက်လာတဲ့ရွှေ့ပြောင်းဒုက္ခသည်အရေးအတွက်ဟာလျော့ပါသွားခဲ့တာပါ။ဘူလ်ဂေးရီးယားရဲ့တူရကီနယ်စပ်မှာကာကွယ်မှုတွေခိုင်ခိုင်မာမာလုပ်ဖို့နဲ့ဒီနှစ်နိုင်ငံကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့ပြီးခဲ့တဲ့သတင်းပတ်ညီလာခံမှာ EU ခေါင်းဆောင်တွေကတနိဋ္ဌာန်ချခဲ့ကြပါတယ်။
စစ်တမ်းတင်ဆီးရီးယားနိုင်ငံအလက်ပိုမြို့မှာထိတ်လန့်စရာကောင်းလောက်အောင်တိုက်ပွဲတွေပုံများလာနေကြောင်းကြားသိရတဲ့အတွက်စိတ်ပျက်မိတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောဆိုလိုက်ပါတယ်။မျက်မြင်တွေ့ရှိသူတွေကတော့ဆီးရီးယားတပ်ဖွဲ့တွေနဲ့ရုရှားမဟာမိတ်တပ်ဖွဲ့တွေကအရှိန်မြင့်တိုက်ခိုက်လာနေကြတာလို့ဆိုပါတယ်။စနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာနိုင်ငံတကာအတိုင်းဝိုင်းကိုလည်းဘန်ကီမွန်းကပြစ်တင်ဝေဖန်ခဲ့ပြီးဆီးရီးယားမှာရဲသားတွေကိုကာကွယ်ဖို့နိုင်ငံတကာရဲ့ဂရုစကားတွေအတွက်အမှောင်ဖုံးသောနေ့တစ်နေ့ဖြစ်တယ်လို့ပြောဆိုသွားပါတယ်။မီလောင်ဘုံတွေနဲ့ကရုတ်ချင်းတွေဖြိုခွင်းတဲ့ဘုံမျိုးတွေကိုရည်ရွယ်ချက်ရှိရှိအသုံးပြုနေတာတွေလက်မခံနိုင်တဲ့အကြောင်းရှင်းလင်းပြသတဲ့သတင်းစကားပေးပို့ဖို့ကိုလည်းဘန်ကီမွန်ကကမ္ဘာအင်အားကြီးနိုင်ငံတွေကိုတောင်းဆိုခဲ့ပါတယ်။တချိန်တည်းမှာပဲသမရဘာရှာ LR ဆက်ကိုတစ္ဆာခံတပ်တွေနဲ့ရုရှားမဟာမိတ်အဖွဲ့တွေကလူမှုကိုဘုံကျဲတာငတ်မောအောင်လုပ်တာညှဉ်းပန်းနှိပ်စက်တာတွေလှုပ်ဆောင်နေတဲ့၍ဆီးရီးယားမှာပြစ်ခတ်ရစဲရေးကိုထိန်းထားနိုင်မှာမဟုတ်ဘူးလို့လည်းဆီးရီးယားလူသားချင်းစာနာမှုဆိုင်ရာမဟာမိတ်အဖွဲ့တစ်ဖွဲ့ကသတိပေးခဲ့ပါတယ်။အလက်ပိုမျိုးဟာအရသားတွေကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဘရက်ခ်အိုဘားမားအစိုးရကိုဒီနှစ်စက်မိုက်မှာတိုက်တွန်းခဲ့တဲ့ဆီးရီးယားကိုကယ်တင်မှာဆိုတဲ့အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာသတိပေးခဲ့တာဖြစ်ပါတယ်။တနိုင်ငံလုံးကိုဘုံမကျဲရနဲ့မြေသတ်မှတ်ပြီးဆီးရီးယားအရသားတွေကိုအကာအကွယ်ပေးမယ်ဆိုတဲ့အမခန့်ချက်မရမချင်းသူတို့ရဲ့ကိုယ်စားလှယ်တွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာကငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်လည်တက်ရောက်ဖို့အားပေးမှာမဟုတ်ဘူးလို့လည်းကြေညာချက်မှာပြောဆိုထားပါတယ်။
ဆော်ဒီအာရေဗျနိုင်ငံမှာပြည်ရင်းမှာပေါက်ဖွားလာတဲ့တကြံဖက်သမားတွေတမယိုးချဘာသာရေးတင်ကြမှုတွေကိုအသုံးချပြီးဘရင်စနစ်ကိုထိခိုက်အောင်လုပ်နေသူတွေရဲ့ချင်းချောက်မှုတွေတနေ့တခြားတိုးလာနေတာကိုတိုက်ဖြတ်နေရပါတယ်။ဒီသတင်းပတ်ထက်မှာပဲ IS စစ်တွကြော်တွေနဲ့ဆက်နွယ်မှုရှိခဲ့တဲ့အဖွဲ့၃ဖွဲ့ကလူပေါင်း၁၈ဦးကိုဖမ်းဆီးခဲ့တယ်လို့ဆော်ဒီလုံခြုံရေးတပ်တွေကပြောပါတယ်။ဒီတန်းရရှိသူတွေဟာဆော်ဒီအာရေဗျနိုင်ငံတဲကစီးပွားရေးနဲ့လုံခြုံရေးဆိုင်ရာတွေကိုပိတ်မထားတဲ့တိုက်ခိုက်မှုကြီး၄ခုကိုလှုပ်ဆောင်မှုအတွက်စီစဉ်နေကြောင်းသတင်းရခဲ့တယ်လို့ဆော်ဒီအစိုးရပိုင်း Saudi Press Agency ကပြောပါတယ် Saudi Arabia နိုင်ငံကို IS စစ်သွေးကြော်တွေကစစ်ကြေညာခဲ့တဲ့2014ခုနှစ်ကစပြီး IS တွေနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးအဖမ်းခံခဲ့ရသူကယာနဲ့ချီပြီးရှိနေပါတယ် IS တွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့တွေဟာလုံခြုံရေးတပ်သားတွေနဲ့ Shia Bali အများပြားကိုပိတ်မထားပြီးလူသေဆုံးခဲ့တဲ့ပစ်ခတ်မှုတွေဘုံးဖောက်ခွဲမှုအများပြားကိုလှုပ်ဆောင်ခဲ့တယ်လို့ Saudi တာဝန်ရှိသူတွေကပြောပါတယ်American Bureau ထောက်လှမ်းရေး CIA က Director John Brennan ကလည်း IS စစ်သွေးကြော်တွေဟာဥရောပနဲ့ American မှာသာမက Saudi Arabia နိုင်ငံထဲမှာလည်းအကြီးအကျယ်ချင်းချောက်မှုတစ်ခုဖြစ်နေရှိနေတယ်လို့မကြသေးခင်ကပဲပြောကြားခဲ့တာပါ။အ
ာဖရိကနယ်ဘွား American နိုင်ငံသားတွေရဲ့တမိုင်းကြောင်းဟာတိုင်းပြည်ထူထောင်ကစား American တမိုင်းစတင်ကလေးကမြစ်ဖြားခံလာခဲ့တဲ့အကြောင်းအာဖရိကနယ်ဘွား American တွေအကြောင်းမှတ်တမ်းတင်ထားတဲ့ပြတိုက်တစ်ခုဖွင့်လှစ်ရမှာသမ္မတဘရက်ကိုဘားမားကပြောဆိုလိုက်ပါတယ်။တိုင်းပြည်ထူထောင်ရမှာပါဝင်ခဲ့ကြတဲ့တမောင်းများစွာသောသူတွေရဲ့အကြောင်းတွေကိုမကြာခဏလူတွေကလစ်လျူရှူမေ့လျော့ထားလေးရှိကြတယ်လို့လည်းပြောဆိုခဲ့ပါတယ်။မိန်ကွန်းပြောကြားနေစဉ်မျက်ရည်ဝဲလာတဲ့သမ္မတအိုဘားမားကကျွန်းစနစ်လူမျိုးရေးခွဲခြားမှုမဲပေးခွင့်ပထမဦးဆုံးအချိန်လူမဲသမ္မတတဦးရွေးကောက်တင်မြောက်ခံရတာလို့အာဖရိကနယ်ဘွားအမေရိကန်လူမျိုးတွေကြုံတွေ့ရတဲ့အတက်အကျတွေကိုလည်းပြန်ပြောင်းပြောကြားခဲ့ပါတယ်အာဖရိကနယ်ဘွားအမေရိကန်သမိုင်းနဲ့ယဉ်ကျေးမှုပြတိုက်ကိုတော့ဝါရှင်တန်မြို့တော်ကအမျိုးသားရင်မြင်မာနှစ်နဲ့ချီအချိန်ယူဆောက်လုပ်ခဲ့ပြီးတော့စနေနေ့ကပဲအများပြည်သူအတွက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ဒီပြတိုက်ဟာအမေရိကန်ရဲ့တောကတွေကိုကူစားနိုင်မှုနဲ့ပြန်လည်တင်းမြတ်စေဖို့အားပေးနိုင်မှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်တခြားလူတွေအကြောင်းသိလာရတဲ့အတွက်ကိုရောတခြားသူတွေကိုပါအပြန်အလှန်နားလည်ပြီးအမေရိကန်နိုင်ငံသားတွေအဖြစ်စုစည်းညီညွတ်မှုရနိုင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်စနေနေ့အခမ်းအနားမှာတော့ပြတိုက်ဆောက်လုပ်ဖို့ခွင့်ပြုချက်ဥပဒေကို2003ခုနှစ်ကလက်မှတ်ရေးထိုးအတည်ပြုပေးခဲ့တဲ့သမ္မတဟောင်း George W. Bush နဲ့ Georgia ပြည်နယ်လွှတ်တော်အမတ်လည်းဖြစ်ထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့ John Lewis တို့လည်းတက်ရောက်ခဲ့ကြပါတယ်အခမ်းအနားတွင်သမ္မတ Obama နဲ့သမ္မတ General Michelle Obama တို့ကအာဖရိကနယ်ဘွား American ဖျားချောင်းတစ်ခုကခေါင်းလောင်းကိုထိုးပြီးတော့ပြတိုက်ကိုတရားဝင်ဖွင့်လှစ်ပေးခဲ့ကြပါတယ်
ဒီအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရိုင်းနားပြည်နယ်ရှာလော့မြို့မှာဖြစ်ပွားခဲ့တဲ့အသက်43နှစ်အရွယ်အာဖရိကနယ်ဘွားအမေရိကန်အမျိုးသားတူကိုရဲကပစ်ခတ်မှုအငင်းပွားပွဲဖြစ်ရတဲ့အတွက်အခင်းဖြစ်ပွားပြီးပြီးချင်းရိုက်ထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုစနေနေ့မှာသူတို့ဌာနကနေထုတ်ပြန်ပေးလိုက်ပြီလို့ရှာလော့မက်ကန်ပတ်ရဲဌာနကရဲချုပ်ကာပတ်နီကပြောပါတယ်ဒီအငင်းပွားပွဲဖြစ်တဲ့ကနေရှာလော့မြို့နယ်တခြားမြို့ကြီးတွေမှာဆန္ဒပြမှုတွေဖြစ်ပွားပြီးတနိုင်ငံလုံးရဲ့အာရုံစိုက်မှုကိုခံခဲ့ရတာပါထင်သာမြင်သာမှုရှိစေဖို့အတွက်ပုံတွေကိုထုတ်ပြန်ပေးလိုက်တာလို့လည်းရဲချုပ်ကပြောပါတယ်ရှာလော့မြို့မှာအင်ကာနီကကီသ်လမွန်စကော့ဟာကားတွေကထွက်လာစဉ်မှာတနတ်နဲ့ပြစ်ခံခဲ့ရတာပါသူ့မှာတနတ်ပါတယ်လို့ရဲတွေကပြောပေးမယ်သူ့မိသားစုဝင်တွေကတော့သူဟာသူ့ဖတ်နေတဲ့စာအုပ်ကိုကင်ထားတာလို့ပြောပါတယ်တနတ်နဲ့ပြစ်ခံရသူဟာရဲတွေအတွက်ဘာအန္တရာယ်မှမရှိပဲပြစ်ခံရတာလို့အမြင်ရှိတဲ့ဆန္ဒပြသူတွေကရဲကရိုက်ထားတဲ့ဗီဒီယိုမှတ်တမ်းတွေကိုထုတ်ပြန်ပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။ရဲဌာနချုပ်မှာရဲချုပ်ပတ်နီရဲ့စနေနေ့သတင်းစာရှင်းလင်းပွဲကိုဆန္ဒပြသူရာပေါင်းများစွာစုဝေးလာရောက်နားထောင်ခဲ့ကြပါတယ်။အင်ကာနဲ့အခင်းဖြစ်ပွားမှုကိုမှတ်တမ်းယူထားတဲ့တခြားဗီဒီယိုဂွေတွေရှိနေပေမဲ့လည်းရဲရာရှိရဲ့ကိုမှာတက်ထားတဲ့ကင်မရာကရိုက်ထားတာနဲ့ရဲကားမှာတက်ထားတဲ့ကင်မရာကရိုက်ထားတာနှစ်ခုကိုပဲအခုအချိန်မှထုတ်ပြန်ပေးတာဖြစ်ကြောင်းရဲချုပ်ကပြောပါတယ်။အပြစ်ခံရသူမှာဆေးကြောက်တွေတွေ့ရတယ်လို့တနတ်ကိုလည်းတွေ့ရကြောင်းရဲချုပ်ကပြောဆိုပြီးပြစ်ခတ်ခဲ့တဲ့ရဲဘက်ကနေခုခံပြောဆိုခဲ့ပါတယ်အငင်းပွားပွဲဒီဖြစ်ကိုမကျေနပ်တဲ့သူတွေကဆန္ဒပြရကနေဗုဒ္ဓဖူးမနေ့မှာတော့အကြမ်းဖက်တဲ့အထိဖြစ်ပွားခဲ့ပြီးတခြားမျိုးတွေမှာပါဆန္ဒပြမှုတွေဆက်လက်ဖြစ်ပွားလာခဲ့တာပါ
အမေရိကန်ပြည်ထောင်စုနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကကုန်တိုင်းတစ်ခုမှာတောက်ကြနေနောက်မိုင်းကလူ9ယောက်ကိုအသေးပြတ်တက်ခဲ့တဲ့တနတ်သမားတဦးကိုအာဏာပိုင်တွေကပိုက်ဆိုင်တိုက်ရှာဖွေနေကြပါတယ်။ဆီယက်တန်မြို့မြောက်ဘက်ကီလိုမီတာ100กว่าဝေးတဲ့ဘာလင်တန်မြို့ကက်စကိတ်ကုန်တိုင်းအတွင်းကမေဆီစတိုးဆိုင်ကြီးတစ်ခုမှာအမျိုးသမီး4ယောက်နဲ့အမျိုးသား1ယောက်ပြတ်တက်ခံခဲ့ရတာဖြစ်ပါတယ်။အမျိုးသမီး4ယောက်စလုံးကတော့ပြတ်တက်ခံရတဲ့နေရာမှာတွင်သေဆုံးခဲ့ပြီးတော့အမျိုးသားကတော့ဆေးရုံရောက်ပြီးနောက်ပိုင်းမှာသေဆုံးခဲ့တာဖြစ်ပါတယ်။တနက်ပြစ်ခတ်မှုဖြစ်ပြီးနောက်မကြာခင်မှာပဲကုန်တိုင်းထဲကနေလူတွေစတင်ပြေးထွက်ခဲ့ကြတာကိုမျက်မြင်သက်သေတွေကပြောဆိုပါရတယ်။နောက်နိုင်ရဲနှဲငယ်အတွင်းမှာပဲအဲ့ဒီနေရာတဝိုက်ကိုရဲတွေဝိုင်းထားလိုက်ကြပြီးတော့ကုန်တိုက်ကိုတတိထားရှင်းလင်းခဲ့ပြီးတနတ်သမားကိုရှာဖို့စီစဉ်ခဲ့ကြပါရတယ်။ Rifle တနတ်နဲ့ပြစ်ခတ်ခဲ့တာလို့ယုံကြည်ရတဲ့တနတ်သမားဟာအဝေးပြေးလမ်းမတစ်ခုစီကိုဥတီလမ်းလျှောက်သွားနေတာကိုနောက်ဆုံးမြင်တွေ့ခဲ့ရတယ်လို့လည်းဝါရှင်တန်ပြည်နယ်လုံခြုံရေးအရာရှိ Mark Francis ကဆိုပါရတယ်။မိခိုးရောင်ဝတ်ဆင်ထားတဲ့တောင်အမေရိကန်နယ်ဘွားအမျိုးသားတယောက်လို့အာဏာပိုင်တွေကဖော်ပြထားတဲ့မတင်ကားသူတနတ်သမားရဲ့ဓာတ်ပုံကိုလူမှုကွန်ရက်မီဒီယာတွေမှာဖော်ပြထားပါဗျ။အခုထိတော့တနတ်သမားဟာဘာရည်ရွယ်ချက်နဲ့ပြစ်ခတ်ခဲ့တယ်လဲဆိုတာကိုမသိရသေးကြောင်းရဲကဆိုပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကလည်းနေကန်ရဲတပ်ဖွဲ့ကိုကူညီပေးဖို့ဘာလင်တန်မြို့ကို FBI တပ်ဖွဲ့ဝင်တွေစစ်လွှတ်ထားကြောင်းပြောဆိုခဲ့ပါဗျ။
ပါကစ္စတန်နိုင်ငံကိုအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့နိုင်ငံတနိုင်ငံဖြစ်နေအိန္ဒိယဝန်ကြီးချုပ်ဒရင်ဒရမိုဒီကပြောကြားလိုက်တဲ့အပြင်အာရှဒေသကိုမတည်ငြိမ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးပါကစ္စတန်ကိုနိုင်ငံတကာကဝိုင်းတင်အောင်လုပ်မယ်လို့ကြုံးသွားလိုက်ပါတယ်။ဒါဟာအိန္ဒိယစစ်အခြေစိုက်စခန်းတစ်ခုမှာအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတဲ့အတွက်နိုင်ငံသားတင်းမာမှုတွေတိုးလာခြင်းကဆက်ပြီးပါကစ္စတန်ပေါ်မှာပထမဆုံးချိန်ဖြစ်နေဝန်ကြီးချုပ်မိုဒီကလူသိရှင်ကြားဝေဖန်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကိုစီကိုတီမြို့မှာစနေနေ့ကသူ့ရဲ့ဘာရာတီယာဂျနတာပါတီလူမှုစုဝေးပွဲမှာအခုလိုဝေဖန်လိုက်တာဖြစ်ပါတယ်။နှစ်နိုင်ငံလွတ်လပ်ရေးအတူတူရခဲ့ကြတာဖြစ်ပြီးအိန္ဒိယနိုင်ငံကနည်းပညာတွေကဘာကိုတင်ပြနေတဲ့ချိန်မှာပါကစ္စတန်ကအကြမ်းဖက်မှုတွေတင်ပြနေတာအတွက်ပြည်သူတွေအနေနဲ့သူတို့ခေါင်းဆောင်ကိုမဲခွန်းထုတ်တင်တယ်လို့လည်းပြောပါတယ်။
တောင်အာဖရိကနိုင်ငံမှာကျင်းပနေတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်ထိမ့်သိမ်းဆောက်ရှောက်ရေးစာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့ဒီနှစ်အစည်းအဝေးမှာတော့အာဖရိကတိုက်ကစင်တွေနဲ့ကြံ့တွေဟာအဓိကနေရာယူခဲ့ကြပါတယ်။
တနင်္ဂနွေနေ့မနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါကင်မျိုးတက်နဲ့မန္နန္ဒာချန်တို့ကပြောပြခဲ့ကြတာပါအခုတော့ပထမဦးဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါမယ်ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ဦးဆောင်ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာညီညွတ်ရေးဖွံ့ဖြိုးရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးမိဖက်နိုင်ငံများအဖွဲ့ PGM ကိုဖျက်သိမ်းပေးဖို့မြန်မာဒုနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်တဲ့ကိစ္စအပေါ်မြန်မာအရေးလှုပ်ရှားသူတွေကြားအမြင်အမျိုးမျိုးထွက်ပေါ်လာပါတယ်PGM အဖွဲ့ကိုမဖြတ်သိမ်းသေးပဲဆက်ထားတဲ့လို့မြင်သူတွေရှိတယ်လို့ဆက်မထားတော့ပဲအခုချိန်မှာဖြတ်သိမ်းနေပြီလို့မြင်သူတွေလည်းရှိပါတယ်ဒီအကြောင်းကိုနားဆင်ရမှာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGM အစည်းအဝေးကိုစက်တင်ဘာလ23တောက်ကြနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့ပြီးမြန်မာဒုနိုင်ငံသားဝန်ကြီးဦးကျော်တင်တက်ရောက်မိကွန်းပြောကြားခဲ့တာပါမြန်မာနိုင်ငံမှာ NLD အစိုးရချုပ်ကဒီမိုကရေစီဖော်ဆောင်ရေးအပါအဝင်ညီညာရေးအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးတွေလှုပ်ဆောင်နေပြီဖြစ်တာကြောင့်မြန်မာနိုင်ငံဆိုင်ရာညီညာဖွံ့ဖြိုးရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးမိဖက်နိုင်ငံများအဖွဲ့ PGM ကိုအခုအချိန်မှာဖျက်သိမ်းသင့်ပြီလို့ဝန်ကြီးဦးကျော်တင်ကတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ် NLD အစိုးရကဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်နေတာမှန်ပေမဲ့မြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမရောက်သေးသလိုစစ်တပ်ကဩဇာအာဏာလွှမ်းမိုးစေအခြေအနေတွေဆက်ရှိနေသေးတာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများအဖွဲ့ PGM ကိုဆက်လက်ထားရှိတင်ကြောင်းတချိန်ကအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့မှနိုင်ငံသားဦးဝန်ကြီးဖြစ်တောင်းဝန်ယူခဲ့ဘူးသူဥပိုလ်လှတင်ကပြောပါတယ
်ဒီကနေ့အချိန်ထိကျွန်တော်စစ်တပ်ကခြေကံဥပဒေရဲ့အထက်မှတရားဥပဒေရဲ့အထက်မှရှိနေသေးတယ်ဒီပြည်သူလူထုကရွေးချယ်တင်မြှောက်တဲ့အစိုးရနဲ့ပြည်သူလွတ်တော်ဟာအမြင့်ဆုံးတရားဥပဒေပြုအာဏာနဲ့အမြင့်ဆုံးစီမံခန့်ခွဲမှုအာဏာတွေကိုပြည်ဝပိုင်ဆိုင်သေးတာမဟုတ်ပါဘူး။အဲလိုအခြေအနေမျိုးမှာဒီခုတိုင်းပြည်ကိုမိမိတို့စိတ်ဝင်စားမှုအရာဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုဖြစ်စေခြင်းနဲ့စေတနာတွေအရာစုဖွဲ့မှုတွေဟာရှိခြင်းအပြင်တော့ကျွန်တော်တို့ကိုကျွန်တော်တို့ဒါမှတ်ချက်သင်ခံနိုင်တယ်ဆိုတာမျိုးဒါပို့ပြီးတော့တင့်တော်တယ်လို့ထင်ပါတယ်
မြန်မာနိုင်ငံရဲ့တိုင်းရင်းသားဒေသတွေမှာစစ်ပွဲတွေဆက်ရှိနေသလိုလူအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေသေးတာကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုအတွက် PGM အဖွဲ့ဟာဆက်ရှိနေသင့်တယ်လို့ဝါရှင်တန် DC အခြေစိုက်တိုင်းရင်းသားရေးလှုပ်ရှားသူမိုင်းရာတာကဘောကမြင်ပါတယ
်အခုချိန်ကပြောတာကတော့အပြောင်းအလဲရှိတယ်ဆိုမှတော့ပြောကြတယ်ဒါပေမဲ့အမှန်တကယ်အဲ့ဒီအပြောင်းအလဲက ဒီလိုလူစုကဘာမှခံစားဖြစ်အဲ့ဒီလောက်မရှိသေးဘူးအခုအပြစ်ခံရဆဲရေးကိုဟိုစားရအတိအခါကိုရဆိုင်ခင်းခိုင်းတယ်ဒါပေမဲ့စစ်တပ်ဘက်မှာမရထားဘဲနဲ့တိုင်းရင်းသားတွေနေရာတွေတောက်ကိုသွားသွားပြီးမှသွားပိတ်ကြတယ်အဲ့ဒီအတွက်ကြောင့်ဒီအဖွဲ့တွေအဖွဲ့စည်းတငယ်ရေးတွေမရှိတော့ဘူးဆိုရေး NLD ရဲ့အစိုးရအတွက်ဘောဆောင်ပိုးပြီးတော့ဟိုပြောပြောမယ် challenge တစ်ခုဖြစ်လာတာပေါ့နော်အဲ့ဒီတငယ်ချင်းတွေခဏလေးထားထားဦးမယ်ဆိုရင်ပိုမကောင်းဘူးလားအဲ့ဒါကျမရဲ့အမြင်ကတော့
ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါဝင်တောက်ကြနေ့ကပြုလုပ်ခဲ့တဲ့ PGM အစည်းအဝေးအတွင်းဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ပြောဆိုတဲ့မိကွန်းမှာမြန်မာနိုင်ငံကလက်ရှိတိုးတက်ပြောင်းလဲမှုတွေကြောင့်နိုင်ငံတကာနိုင်ငံအားပြစ်မှတ်ထားတဲ့လူအခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ချမှတ်ခြင်းအပါအဝင်အမျိုးမျိုးသောစီးစဉ်စောင့်ကြည့်ရေးရန်နေရာတွေကိုဖယ်ရှားသင့်ပြီဖြစ်ကြောင်းဒါကိုနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ကလည်းပြင်းပြတဲ့သဘောဆန္ဒရှိကြောင်းထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGN အဖွဲ့ကိုဖျက်သိမ်းလိုက်ခြင်းအဖြစ်စစ်တပ်နဲ့ NLD အစိုးရတို့ကြားယုံကြည်မှုတွေပိုပြီးတိဆောက်လာနိုင်လိမ့်မယ်လို့လန်ဒန်အခြေစိုက်မြန်မာရေးလှုပ်ရှားသူဒေါက်တာဝင်းနိုင်ကရှုမြင်ပါတယ
်အပြေးဝတ်မှုအနေနဲ့တော့မဖြစ်သေးဘူးဖြစ်သေးပေမဲ့လည်းဟုတ်အပေါ်လက်ခံဘူးရောက်နေပြီဆိုတော့တကယ်တော့လေအဲမှားတော့ဒီအဖွဲကတော့တိတ်တော့မလို့တော့ပါဘူးဟိုမယုံမကြည်နဲ့စောင့်ကြည့်တဲ့အဖွဲတွေမရှိတဲ့ခါကျတော့ကျွန်တော်တို့ကဒါပူပေါင်းသွားမယ်ပူပြီးညီညွတ်ဖြစ်မယ်စစ်ကောင်းဆောင်ညီများနဲ့လက်ရှိအဲ NLD အစိုးရအဖွဲ့ဝင်တွေကြားထဲမှာတော့ပူပြီးညီညွတ်ဖြစ်အောင်ပူပြီးတရားနည်းရောယုံကြည်မှုရှိအောင်ပူပြီးတရားစတာလုံးလာနိုင်မယ်လို့ကျွန်တော်ယူဆပါတယ
်တကယ်တော့ PGN အဖွဲဆိုတာဟာစစ်အစိုးရလက်ထက်ကာလအတွင်းပေါ်ပေါက်လာခဲ့တာပါမြန်မာနိုင်ငံပေါ်အရေးယူဖို့ကုလသမဂ္ဂအထွေထွေညီလာခံကအဆုံးဖြတ်ချက်တွေချတိုင်းမြန်မာစစ်အစိုးရကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတရုတ်လိုနိုင်ငံကြီးတွေကဗီဒိုအာဏာသုံးပယ်ချခဲ့တာကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးအခြေအနေတွေကိုဖြေရှင်းနိုင်ဖို့အာဆီယံနိုင်ငံတွေရောဥရောပနဲ့အနောက်နိုင်ငံတွေပါပါဝင်ပြီး PGM ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာပြည်ဝင်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကန္တာတစ်ခုဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရမှာပါစီးပွားရေးလုပ်ငန်းတွေထဲမှာကြောင်မီးသွေးနဲ့ပတ်သက်တဲ့လုပ်ငန်းဟာအငင်းညမ်းဆုံးနဲ့ကျန်းမာရေးအထူးခိုက်ဆုံးဖြစ်ပါတယ်ကြောင်မီးသွေးကြောင့်ညဉ့်ညမ်းတဲ့လေကိုရှူမိလို့2013မှာတည်ဆုံးရသူ2,000,000လောက်တရုတ်ပြည်မှာရှိပါတယ်မြန်မာပြည်ကကြောင်မီးသွေးအန္တရာယ်ကိုဦးအောင်ခင်ကသုံးသက်ရေးသားထားပြီးကိုကြကြောသိန်းနဲ့အတူတင်ပြမှာဖြစ်ပါတယ်
လာမယ့်အောက်တိုဘာလလယ်မှာအပြည်ပြည်ဆိုင်ရာတပ်တူတွင်ညီလာခံရန်ကုန်မှာကျင်းပပါလိမ့်မယ်။တရားစာတထုတ်ယူမှုဥပဒေအတက်ပညာနဲ့ထုတ်ယူတဲ့နီးလန်းတွေကိုဆွေးနွေးလိမ့်မယ်လို့သိရပါတယ်။ဒီအထက်မှာလူအဖွဲ့အစည်းကိုအန္တရာယ်အများဆုံးပေးနိုင်တဲ့ကြောင်မီးသွေးအကြောင်းဆွေးနွေးမလားဆိုတာကိုတော့မသိရသေးပါဘူး။ကြောင်မီးသွေးသုံးဆက်ယုံကသာရက်စစ်ဓာတ်အားမြင်းမြန်းဆန်းဆန်းထုတ်ပေးနိုင်တယ်လို့လွန်ခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့ရက်စစ်စွမ်းအားညီလာခံမှာစွန့်အင်ဝင်ကြီးဌာနကပြောသွားပါတယ်။ကြောင်မီးသွေးသုံးဓာတ်အားပေးဆက်ယုံတိုးချဲ့မဲ့ပုံပါပဲဒေသခံပြည်သူလူထုကန့်ကွက်တာကိုဂရုမစိုက်ပဲတိဆောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကတီချစ်ကြောင်မီးသွေးဆက်ယုံရဲ့သတင်းစိုးတွေကြောင့်ကြောင်မီးသွေးကိုလက်မခံကျင်ကြပါဘူးရှမ်းပြည်နယ်လွှတ်တော်ကတောင်ထုတ်ဖော်ပြောဆိုတာမျိုးမလုပ်လို့တာတွေ့ရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာကြောင်မီးသွေးတူးတဲ့ကိစ္စကိုတောင်ကြီးမြို့မှာဇူလိုင်လကကျင်းပတဲ့ပြည်နယ်လွှတ်တော်မှာမေးတဲ့အခါနေပြည်တော်ကသာမေးဖို့အကြောင်းပြန်တယ်လို့သိရပါတယ်ရန်ပြည်နယ်အစိုးရကမပြောချင်လို့လားတကယ်မသိလို့လားဆိုတာစဉ်းစားစရာဖြစ်နေပါတယ်
။ကြောင်မီးသွေး၄မျိုးလောက်ရှိပေမဲ့အကျန်းအဖျင်းအပြော့မျိုးနဲ့အမာမျိုးဆိုပြီး၂မျိုးခွဲနိုင်ပါတယ်။အပြော့စားအညိုရောင်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထူးခိုက်ဆုံးပါ။မြန်မာပြည်ကကြောင်မီးသွေးဟာအပြော့စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညဉ့်ညမ်းစေတဲ့အတွက်လူမှုစန္ဒပြကန့်ကွက်ပွဲတွေရှိနေတာဖြစ်ပါတယ်။ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်တာမို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်။ဥပမာ2005မှာပြီးစီးတဲ့တီချစ်ဓာတ်ဆက်ယုံဟာဒေသခံလူအဖွဲ့အစည်းကိုဒုက္ခပေးရမှာနာမည်ဆိုးအထွက်ဆုံးဖြစ်ပါတယ်။တီချစ်ကြောင်မီးသွေးလုပ်ငန်းကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပအုပ်လူငယ်အဖွဲ့က2017မှာအစီရင်ခံစာထုတ်ပြန်ပူပါတယ်။တီချစ်ဆက်ယုံကိုရပ်ဆိုင်ဖို့ဒေသခံတွေနဲ့အရက်သားအသင်းအဖွဲ့တွေကအခုထိတောင်းဆိုနေကြတော့ဖြစ်ပါတယ်။
ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မိကူးနဲ့အမုတ်ဟာ လေရည်တို့ကိုညဉ့်ညမ်းစီတာမှုလူလူကျမ်းမာရေးကိုအန္တရာယ်ပေးပါတယ်အပျော်စားဖြစ်တဲ့အတွက်ကြောင်းမီးသွေးဘုံအလိုလိုမိလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်ကြောင်းမီးသွေးဆက်ရုံကထွက်တဲ့မိခိုးမှာပါလာတဲ့အစိတ်ဓာတ်ဟာသဘောဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်ဆက်ရုံတရားကရွာဒီမှာလူဦးရေ
50%တအားစက်ယုံကထုံးလွှင့်လိုက်တဲ့အစိမ့်ငွေကိုရှူရှိုက်ပြီးလို့ရောဂါတွေခံစားရသူပေါင်း1000ကျော်ချီနေပြီဖြစ်ကြောင်းသိရပါတယ်။တနင်္လာနေ့တိုင်းကကြောင်မီးသွေးသုံးတအားစက်ယုံတွေအတွက်ကြောင်မီးသွေးစီမံကိန်းချဖို့ကိုဒဝဲခရိုင်အရသာအဖွဲ့တွေကဘန်ချောင်းကြောင်မီးသွေးတူးဖော်ရဲ့အစီရင်ခံစာကိုလွန်ခဲ့တဲ့အောက်တိုဘာကထုတ်ပြန်ထားပါတယ်။
မေဖလာဝါဟာငွေကြေးခေါ်ချောင်းမှုနဲ့မှောင်ခိုလုပ်ငန်းမှာနာမည်ကြီးတဲ့ခရိုနီကုမ္ပဏီပါ။ဦးသိန်းစိန်အစိုးရလက်ထက်ရောက်တော့ KNU ကရင်လက်နက်ကိုင်အဖွဲ့ကလည်းမေဖလာဝါနဲ့တခြားကုမ္ပဏီတွေကိုကြောင်မီးသွေးတူးခွင့်ပြုပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ဂျာကဆက်လုပ်နေတာကြောင့် NLD အစိုးရတက်လာတဲ့အခါ2015ဇူလိုင်မှာမေဖလာဝါကုမ္ပဏီရဲ့လုပ်ပိုင်ခွင့်ကိုပြန်လည်ဆန်းစစ်ရမယ်လို့တပ်ထုတ်တွင်ဝန်ကြီးဌာနကဆိုပါတယ်။
ဘန်ချောင်းဒေသမှာမေဖလာဝါနဲ့ထိုင်းကော်ပိုရိုန်နှစ်ခုကြောင်မီးသွေးထုတ်ယူနေတာသုံးနှစ်လောက်ရှိပြီမို့သဘာဝပတ်ဝန်းကျင်ပျက်စီးပြီးဒေသခံလူအဖွဲ့အစည်းနစ်နာဆုံးရှုံးတာလည်းများလာပုံရပါတယ်။ဒါကြောင့်ဒေသခံတိုင်းရင်းသားတို့ရဲ့ချမ်းမြေအသက်မွေးမှုကျန်းမာရေးလုံခြုံရေးနဲ့သဘာဝပတ်ဝန်းကျင်မထိခိုက်ရေးစတဲ့ကိစ္စတွေကိုတင့်တော်တဲ့နီလန်းတွေနဲ့ဖြေရှင်းနိုင်တဲ့အသည့ ကျိန်မယုံရေးတဝဲမြိတ်စတဲ့ဒေသတွေမှာထိုင်းကုမ္ပဏီတွေကြောင်မီးတွေတုံးဆက်ယုံတိစောက်နေတာကိုဒေသခံတွေကကန့်ကွက်ဆန္ဒပြနေပါတယ်။ဗီလာမီလုပ်ငန်းမှာတုံးဖို့ကြောင်မီးတွေတုံးဓာတ်အားဆက်ယုံတိစောက်တာဖြစ်လို့ကုမ္ပဏီတွေအတွက်ဒေသခံတွေကအနစ်နာခံရတယ်လို့ဖြစ်နေပါတယ်။ပြည်သူလူထုနဲ့နာမှုသဘောပတ်ဝန်းကျင်ပျက်စီးမှုဥပဒေချိုးဖြတ်မှုစတာတွေနဲ့ပတ်သက်ပြီးတတ်တူတူပေါ နေခင်ဗျာ
မြန်မာဆောင်းပါးရှင်ဦးအောင်ခင်ရေးသားပြီးကိုကျော်ကျော်သိန်းနဲ့တူပူးတွဲတင်ဆက်တဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့နာနေခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချပေးမှာဖြစ်ပါတယ
်နိုဝင်ဘာ10ရက်ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲကြီးလေတလခွဲလောက်ပဲလူတော့တဲ့အချိန်မှာဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့အခြေအနေမဲဆွဲလှုပ်ရှားနေကြပြီးပြည်နယ်တွေမှာလှည့်လေမိကွန်းတွေပျော်ကြာနေကြပြီးဖြစ်တဲ့အတွက်ကြောင့်လေဒီသတင်းပါအင်္ဂလိပ်မက်ကင်စတိုင်ကန်ဒါမှာဒေါ်နယ်ထရမ့်ကအရီဇိုနာပြည်နယ်ဖီနစ်မြို့မှာပြီးခဲ့တဲ့လကုန်ပိုင်းကလူဝေမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပြောကြားခဲ့တဲ့မိကွန်းမှာသုံးနှုံးခဲ့တဲ့ Eden အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
Trojan Horse
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက TROJAN Trojan က BC စနစ်ကနေ14ရာစုအထိအာရှမိုင်နာအနောက်မြောက်အနည်းရှိ Troy မြို့တော်ကနေဆင်းသက်လာပြီးတော့အဲ့ဒီမြို့တော်ကို BC 1900က Chief Greek စစ်သားတွေဝင်ရောက်သိမ်းပိုက်ဖျက်ဆီးခဲ့တဲ့ Trojan စစ်ပွဲကနေဆင်းသက်လာတာဖြစ်ပါတယ်။HORSE horse ကတော့ဘင်းဆိုတော့စကစုကွန်ရဲ့တိုက်ဒေးဘေကတော့ Trojan မြင်းပေါ့ Trojan မြင်းလို့ဆိုရမှာ Greek တွေနေနဲ့ Troy မြို့တော်ကိုသိမ်းပိုက်ချင်းတဲ့အတွက်ကြောင့် Greek စစ်သားတွေအများကြီးခိုအောင်လိုက်ပါလာနိုင်တဲ့အေယာမတစ်သားမြင်းယုတ်ကြီးကိုဆလိုတာဖြစ်ပါတယ်အဲ့ဒီတစ်သားမြင်းယုတ်ကြီးမှာခိုးပြီးလိုက်ပါလာတဲ့ Greek စစ်သားတွေနေနဲ့ Troy မြို့တော်ကိုရောက်တန်းနဲ့မြင်းယုတ်ကြီးတဲ့ကနေထွက်ပြီးမြို့ကိုတိမ့်ပိုက်ခဲ့ကြတဲ့ရာဇဝင်ရှိတာဖြစ်ပါတယ်။ဒါကြောင့်မလို့ Trojan Horse ဆိုတဲ့အသုံးကတော့ရန်သူဒါမှမဟုတ်ပြိုင်ဘက်ကြာဆုံးရမယ့်အကြံနဲ့ရန်သူနေမြေတဲ့တိတ်တဆိတ်ခိုးဝင်လာတဲ့သူကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီခေတ်မှာတော့တချို့လူလူမျိုးလိုလေအနိစ္စဆုံးဆိုနိုင်ပါတယ်။နေ့စဉ်ဘဝဖြစ်တဲ့နိုင်ငံရေးဘဝမှာတိုက်ပွဲတွေမှာဆိုရင် ဒီအတုံးကိုတင်စားသုံးနာချပြီးဖြစ်ပါတယ်။တနည်းတော့ကိုနေမြေတဲကိုမိတ်ဆွေဟန်ဆောင်ပြီးရောက်လာတဲ့ရန်သူဖြစ်ပါတယ်။ Trojan Horse ကို Donald Trump ကအမေရိကန်နိုင်ငံတွင်တရားမဝင်ရောက်ရှိလာကြတဲ့သူတွေဟာကိုနိုင်ငံကိုလာပြီးဖျက်ဆီးကြမှာဖြစ်တယ်လို့ပြောခဲ့ရမှာသုံးနှုံးခဲ့တာဖြစ်ပါတယ်။နားဆင်ကြကြရအောင်
။ We have no idea who these people are, where they come from.I always say Trojan horse.
ဒီလူတွေဟာဘယ်သူတွေဖြစ်ကြတယ်ဘယ်ကလာကြတယ်လဲဆိုတာကိုကျွန်တော်တို့ဘာမှမသိကြဘူး။ဒါကြောင့်ကျွန်တော်အမြဲပြောခဲ့တာကသူတို့တွေဟာဒီနိုင်ငံကိုမိတ်ဆွေဟန်ဆောင်ပြီးဒုက္ခပေးကြမဲ့လူတွေဖြစ်တယ်လို့ Donald Trump ကပြောသွားတာဖြစ်ပါတယ်။နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ We have no idea who these people are, where they come from. I always say Trojan horse.
ကုစလေတင်ပြပြီးမှကတော့
Put up with
ဖြစ်ပါတယ်စာလုံးပေါင်းက PUT put UP up put up ကခံနေရတာ WITH with ကနည်းဆိုတော့စကစုခုရဲ့လုံးကအဓိပ္ပာယ်ကတော့အခုခုကိုခံနေရတာဖြစ်ပါတယ်ဒီအတုံးရဲ့ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရရင်တီးခံနေရတာစိတ်ရှိရှိထားနေရတာကိုဆိုလိုတာဖြစ်ပါတယ်အင်းကြီးချင်းနိုင်ငံကတရားမဝင်ရောက်ရှိလာကြတဲ့ဒုစရိုက်သမားတွေပို့ချနေတာကိုနိုင်ငံတွင်းရှိဒေသခံရဲတွေကခတိရောက်ရောက်အေးအေးခွင့်မရှိကြတဲ့အနေအထားကိုဒေါ်နယ်ထရမ့်ကပြောခဲ့တာဖြစ်ပါတယ်နားဆင်ကြည့်ကြရအောင
် There's no great mystery to it they put up with it for years
ဒီကိစ္စနဲ့ပတ်သက်လို့ဘာမှနားမလည်စရာမသိစရာမရှိပါဘူးဒေသခံရဲတွေနေနဲ့ဒီဥပဒေချိုးဖောက်တဲ့လူတွေရဲ့တန်ကိုတီးခံနေရတာနှစ်နှစ်ချီရှိနေပြီလို့ဒေါ်နယ်ထရမ့်ကပြောခဲ့တာဖြစ်ပါတယ်နောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ There's no great mystery to it they put up with it for years
ခုနောက်ဆုံးတင်ပြပေးမှာကတော့
Turn the tables
ဖြစ်ပါတယ် Turn ကလှည့်လိုက်တာ The tables ကစပွဲတွေဆိုတော့စကစုခုကလုံးကောက်ဒီဘေကတော့စပွဲတွေကိုလှည့်လိုက်တာဖြစ်ပါတယ်ဒီအသုံးကတော့ Backgammon ဆိုတဲ့ကစားနည်းကနေဆင်းသစ်လာတာဖြစ်ပါတယ်ဒိုးပြားလေးတွေသုံးပြီးအန်စာတုံးနဲ့ကစားရတဲ့ဤဖြစ်ပါတယ်ကစားသူနှုတ်မျက်နှာချင်းဆိုင်ထိုင်ပြီးအန်စာတုံးခလိန်ကကစားတဲ့အခါမှာတစ်ဖက်ကကြီးပဲဖိနိုင်လေးရှိရကနေအချိန်တစ်ချိန်မှာနောက်တစ်ဖက်ကပြန်ကန်ထလာပြီးအနိုင်ရတဲ့အနေအထားမျိုးကို turn the tables လို့ညွှန်းသုံးတာဖြစ်ပါတယ် idiom ဆိုတဲ့သဘိုက်ဒီဘက်ကတော့အခြေအနေဆိုးနေရကနေမမျှော်လင့်ပဲကောင်းလာတာရှုံးနေရကနေမမျှော်လင့်ပဲအနိုင်ရလာတာကံမကောင်းရာကနေကံကောင်းလာတဲ့အခြေအနေမျိုးနေရာကနေမြင့်တဲ့အခြေအနေမျိုးကိုရောက်တာကို turn the tables ရေလို့နေစဉ်ဘဝမှာကြီးညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ Donald Trump ပြောခဲ့တာကတော
့ So now finally we will turn the tables and law enforcement and our police will be allowed to clear up this dangerous and threatening mess
ကျွန်တော်တို့အနေနဲ့နောက်ဆုံးမှာတော့အခြေအနေဆိုးကနေကောင်းတဲ့အခြေအနေကိုရောက်မှာဖြစ်ပါတယ်ဥပဒေထိန်းသိမ်းရေးအရာရှိတွေနဲ့ကျွန်တော်တို့ရဲတွေအနေနဲ့အန်ရရှိပြီးချင်းချောင်နေတဲ့ဖြစ်ချင်ရာဖြစ်နေတဲ့ဒီကိစ္စကိုဖြေရှင်းခွင့်ရကြတော့မှာဖြစ်ပါတယ်လို့ဒေါ်နယ်ထရမ့်ကပြောသွားတာဖြစ်ပါတယ်သူပြောခဲ့တာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ So now finally we will turn the tables and law enforcement and our police will be allowed to clear upthis dangerous and threatening mess
ဒီတင်ပါ English American style ကန္ဓာမှာ Republican သမ္မတအလောင်း Donald Trump ပြောကြခဲ့တဲ့မိကွန်းကနေကောက်နှုတ်တင်ပြခဲ့တယ်
Trojan horse put up with it turn the tables
သူကတင်ပြခဲ့တာဖြစ်ပါတယ်နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလာသံစီစဉ်ပို့ချတဲ့ American Indian 3 English သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာ VOA မြန်မာပိုင်းကပို့ချနေတဲ့အစီအစဉ်တွေကိုနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေစာရေးမယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မနက်စနေနေ့မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကနေတနင်္ဂနွေနေ့မနက်ဘက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kilohertz 9323ညလိုင်းနူမီတာ40 kilohertz 9433ညလိုင်းနူမီတာ48 kilohertz 61ရှင်5လိုင်းလိုမီတာ50 kHz 595တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့စနေညကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်သလိုအဲ့ဒီအစီအစဉ်မတိုင်ခင်သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်မြို့နယ်တွေမှာဗလီကျောင်းတွေအပဝင်လူနေအိမ်ဈေးဆိုင်နဲ့အခြားအဆောက်အုံစုစုပေါင်း3000ကျော်ကိုတရားဝင်မဝင်ဥပဒေနဲ့အညီစစ်ဆေးဖို့စစ်စည်ရေးကော်မတီကိုဖွဲ့စည်းပြီးစစ်ဆေးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရကပြောကြားလိုက်ပါတယ်တရားမဝင်အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မကင်းဖြစ်နေခြင်းမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကဒီကိစ္စနဲ့ပတ်သက်လို့ပြည်နယ်အစိုးရရုံးမှာမနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ
်လောလောဆယ်မှာဒီအဆောက်အုံတွေကိုတရားမဝင်မှုနဲ့ဖျက်သိမ်းဖို့ဆိုတဲ့ကိစ္စအကောင့်ထဲပေါ်ဖို့မရှိသေးပဲပထမအဆင့်အနေနဲ့သက်ဆိုင်ရာလုံထုံးလုံနီးဥပဒေနဲ့အညီစတင်စီစဉ်မှာဖြစ်တယ်လို့ရခိုင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးပုံမှုကြီးထင်လင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါဗျ။
ကျွန်တော်တို့ကနေရာလိုက်ဆောက်ပြူးစားလိုက်စဉ်ကြံရေးစီစဉ်ဖို့ကျွန်တော်ကစီစဉ်ထားပါတယ်။နေရာလိုက်ဆိုတာဦးစားပေးအဆင့်လိုက်ပေါ့နော်။တောင်ကုန်းကြီးရှိတဲ့နေရာတွေ၊လေမြေကြီးရှိတဲ့နေရာတွေ၊စကြက်မြေရှိတဲ့နေရာတွေပြီးမှတစ်စိမိတစ်စိရက်ွက်ရွာထဲမှာရှိတဲ့ခြေနေလေးရက်ွက်မှာရှိတဲ့ခြေနေဒီလိုဥစားပြီးအဆင့်လိုက်သူကစီစစ်ဆောင်ရွက်ဖို့စီမံထားပ
ါဒီအဆင့်တွေဆောင်ရွက်ဖို့ပြည်နယ်ခရိုင်မြို့နယ်အဆင့်အလိုက်စီစီရေးကော်မတီတွေဖွဲ့စည်းထားပြီးဘူးတီတောင်မောင်းတော့ခရိုင်မှာရှိတဲ့တရားမဝင်အဆောက်အုံတွေကိုစစ်ဆေးပြီးတဲ့နောက်ပြည်နယ်ဝန်ကြီးချုပ်ရဲ့ဆုံးဖြတ်အတည်ပြုချက်နဲ့ဆောင်ရွက်မှာဖြစ်တယ်လို့ဗိုလ်မှူးကြီးထင်လင်းကပြောပါတယ်ဒါပေမဲ့လည်းအခုလိုရခိုင်ပြည်နယ်အစိုးရရဲ့တရားမဝင်အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့အစီအစဉ်အကောင့်ထဲပေါ်မယ်ဆိုရင်ပြည်ထောင်စုအစိုးရရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်တယ်လို့ဒေသခံအစ္စလမ်ဘာသာဝင်တဦးကပြောပါတယ
်။အဲ့ဒီသူ့ကျော်လို့ဆောက်တဲ့ဆိုတဲ့နေရာမှာဒီလူတွေကသူတို့ရက်ကွက်တဲ့မှာနော်စာတန်ရက်ကွက်မှာဒီနေရာမှာသူတို့ကရက်ကွက်နဲ့ပိုင်ဆိုင်မှုရှိတဲ့နေရာတခုမှသူတို့သွားဆောက်တာပဲဖြစ်နေတယ်။အဲ့ဒီလိုဆောက်တဲ့ချိန်မှာသူတို့အမြင့်ဆုံးတဲ့သူတို့ပြောပါအုပ်စုရဲ့အနာဘယ်ပိုစီကခွန်ဘူးရတော့ရှိကုန်ရှိနေမှာတကယ်လို့အဲ့လိုကြီးရောကြီးရောအဆူအသင်လို့အနာဘယ်ပိုစီခွန်ဘူးချမရှိဘူးဆိုရင်ဒါကတရားမဝင်ဘူးကျွန်တော်ပြောချင်တာကဟိုဒီအောင်နဲ့ပတ်သက်လို့ဟိုမှာလေရင်ကုန်မှာလေကျွန်တော်ကြားတော့ပေါ့နော်ဒီပိုစီတွေကသူတို့ကသူတော်တော်ဝင်ပြီးဌာနကိုလေ့တင်ထားတယ်ဆိုပြီးလေကျွန်တော်အဲ့လိုကြားတယ်ဟိုဒီလိုဆိုရင်ပြည်နယ်ဆိုရလို့ဒုစရကိုတော်တော်ဝင်ပြီးဌာနကိုတင်ထားဆိုရင်ဌာနဝင်ကြီးကဘာပြောလဲအဲ့နောက်ဆုံးအဆင့်တော့လေတမတားလို့ပြည်တော်စုအဆူရအနေနဲ့ဆုံးမရှိတာချမ်းမဒီပြည်မြဆူလာကလေးဒါကလုံးလို့ရမှာပေါ့ကျွန်တော်အဲ့လိုပဲထင်တယ
်လက်ရှိတရားမဝင်အဆောက်အုံစီးရင်ဆိုပြီးရခိုင်ပြည်နယ်အစိုးရကထုတ်ပြန်ချက်မှာတော့ဗလီ12လုံး RV ကျောင်း35ကျောင်းလူနေအိမ်2500ကျော်ဈေးဆိုင်ပေါင်း600ကျော်အဆောက်အုံ180ကျော်စုစုပေါင်း3000ကျော်ရှိနေပါတယ်ဒီအဆောက်အုံတွေတရားဝင်မှုရှိမရှိစီစီရေးကာလကိုတော့ဘလောက်ကြာမလဲဆိုတာမပြောနိုင်သေးကြောင်းတည်နေအစိုးရတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင
်မအင်ဂျင်နီယာရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတော့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်အလှည့်ရောက်လာပါပြီ။မဆုမွန်ကအစီအစဉ်ထုတ်လုပ်တာဖြစ်ပြီးကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။ဒီအပိုင်းတွေအတွင်သတင်းတွေထဲမှာအများဆုံးကျွန်တော်တို့တွေ့ခဲ့ကြတာကတော့ရန်ကုန်မြို့လေကအင်းဝအချုပ်ဆိုင်မှာအိမ်ဖော်အိမ်အကူလုပ်သားမိန်းကလေးငယ်နှစ်ဦးကိုအလို့ရှင်အင်ရှင်တွေကနှိမ့်ဆက်ညှဉ်းပန်းတာကြောင့်နောက်ဆုံးလူခွင့်ရေးကော်မရှင်ရောက်ရဲစခန်းရောက်ဖဏာစီတာဖြစ်တရားဆွဲတဲ့အခြေအနေရောက်စတဲ့အခြေအနေရဲ့ရက်ကိုကျွန်တော်တို့သတင်းတွေမှာအများဆုံးတွေ့ခဲ့ကြပါဗျာ ဆိုတော့အဲ့ဒီဖြစ်ရအပေါ်မှာအဓိကကြားတယ်လို့ပြောရမယ်လူခွင့်ရေးကော်မရှင်ရဲ့ကင်တွယ်လှုပ်ဆောင်ပုံပေါ်ကျွန်တော်တို့သောတာရှင်တွေကပဲလို့မြင်ပါတယ်တစ်ဖက်မှာလည်းပဲဖန်ဆီးရမယ်တရားစွဲရမယ်ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုပေါ်မှာရောအသေးချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်သလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်နယ်ဆွေးနွေးပြည်သူနှူးထဲမှာဒူးကတော့မြန်မာနိုင်ငံရှိနေများကွန်ရက်ကရှိနေကြီးဒူးဖြစ်တဲ့ဦးသိန်းတန်ဦးဖြစ်ပါတယ်နောက်ဒူးကတော့ကျွန်တော်တို့ကိုယ်တိုင်ကလူခွင့်ရလူရှားသူဒူးဖြစ်ပြီးတော့ဒီလိုဖြစ်ရမျိုးတွေမှာကုညီလှုပ်ဆောင်ပေးနေသူလည်းဖြစ်တဲ့ဦးစောရံဖြစ်ပါတယ်ဆိုတော့ဆရာဦးသိန်းတန်ဦးလူခွင့်ရကော်မရှင်နဲ့ဆွေးနွေးကြပြောဆိုကြလူခွင့်ရကော်မရှင်ဘက်ကတုံ့ပြန်ပုံကိုဆရာပထမဦးဆုံးကြားရတဲ့အခါမှာဆရာဘယ်လိုများစိတ်ထဲမှာဖြစ်ပါသလဲပထမဦးဆုံးစိတ်ထဲပေါ်လာတာဘယ်လိုများပေါ်လာပါသလဲဆရာ
ကျွန်တော်မခံရနိုင်ဖြစ်ပြီးတော့ဒေါသရှိနေပါတယ်ဗျာမြန်မာနိုင်ငံအနုဒါဆိုတဲ့အစီအစဉ်နဲ့အစ်စ်နဲ့မကိုက်ကြီးရဲ့ဟိုအကဲဆက်ဆက်တိမခံပါနော်ဟိုမစိမ့်တဲ့ညာတွေ့လို့ပြောနေတာလေနောက်အဲ့ဒီကပုဂ္ဂိုလ်ကြီးတယောက်ကကျွန်တော်တို့ရဲ့လူလူပေါင်းဆောင်နိုင်ငံတော်တိုင်ကပုဂ္ဂိုလ်ကိုတော်စုကြည်လို့သုံးတဲ့အခါမှာကျွန်တော်မခံမရနိုင်ဖြစ်အောင်ဒေါသဖြစ်ရပါတယ်သူတို့ရဲ့ဖြစ်ကြချက်တွေကြားတဲ့အခါမှာလည
်
းဟိုဘုံမလင်းပြောတော့ဆက်ဆုပ်ယုံချမှုဖြစ်နေတယ်လို့ကျွန်တော်ပြောရမှာ
ဟုတ်ကဲ့တဖက်ကရောဒီရဲတပ်ဖွဲ့ဘက်ကလှုပ်ဆောင်ချက်အပေါ်မှာဆရာရှင်းနေတူအနေနဲ့ဥပဒေကိုနားလည်လေးတွန်းကျင်သူတူအနေနဲ့ဘယ်လိုမြင်သလဲဆရာရဲတပ်ဖွဲ့ကစနစ်တကျလှုပ်တယ်လို့မြင်သလား
ရဲတပ်ဖွဲ့ရဲ့ဥချမ်းနဲ့ပတ်သက်လို့ပထမဆုံးဒီကြောက်ရားရဲတပ်ရဲဌာနမှာကျွန်တော်တို့လုံခဲ့တဲ့သုံးနာလောက်လေကအမှုဖွင့်တိုင်းကြားကြတာအောင်မြင်မှုမရှိဘူးတော့ဆောင်ရွက်မပြီးဘူးသူရတယ်ဒါပေမဲ့ရဲမှုကြီးဝန်းနိုင်ရဲ့ကြောက်ပြကြည့်ရနောက်ပိုင်းမှာသူတို့ဒီပတင်းကိုကိုယ်သူဝင်ပြရကြပြီးတဲ့နောက်ပိုင်းမှာစနစ်တကျလေးလာတယ်နောက်ဆုံးသတ်စေမှုတွေတော့၂၇မျက်နှာအချိန်ကာလနဲ့လူခွင့်ရေးကော်မရှင်ကိုတင်ပြပြီးတော့သူတို့ကညွှန်ကြားချက်တစ်ခုရတာနဲ့ချက်ချင်းဆောင်ရွက်ထုတ်ရှားဖို့စဉ်းစားဖြစ်ခဲ့တယ်ဆိုတဲ့အတွက်ပထမပိုင်းရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကညှိနှိုင်းရမှရှိပါဘူးနောက်ပိုင်းဆောင်ရွက်ချက်တွေကကျွန်တော်တို့အတိအမှတ်ပြုသွားပ
ါဟုတ်ကဲ့ခင်ဗျာကိုဆွေဝင်းကိုရိုင်ကလည်းပဲဒီကိစ္စမှာအဓိကအခေယာအဓိကဇက်ကောင်လို့ပြောရမယ်ကိုဆွေဝင်းရဲ့လှူရှားလှုပ်ဆောင်မှုဒီကိစ္စကိုတဆိုင်မမတ်ဖော်ထုတ်ပုံနဲ့ပတ်သက်ပြီးတော့ဒီနေရာကနေပြီးတော့အတိအမှတ်ပြုချီးကျူးတဲ့အကြောင်းလည်းပဲကျွန်တော်တပါးတယ်ပြောခွင့်ပေးပါကိုဆွေဝင်းဒီပြီးခဲ့တဲ့မနေ့ရပေါ်လေဒီနိုင်ငံတော်သမ္မတရုံးကနေပြီးတော့ချီးမြှင့်တဲ့ဂုဏ်ပြုမတော်လောက်ကိုလက်ခံယူတဲ့နေရာမှာသူပြောခဲ့တဲ့စကားလေးတွေမှာလည်းပဲရဲတပ်ဖွဲ့အဓိကတာဝန်ရှိသူဒုကိုသူနာမည်နဲ့တကွထုတ်ဖော်ပြီးတော့ပြောသွားတာရှိပါတယ်ဆိုတော့နောက်ပိုင်းမှာတော့ဒီရဲတပ်ဖွဲ့ဘက်ကကင်တွယ်လှုပ်ဆောင်ပုံတွေကစနစ်တကျနဲ့ထိထိရောက်ရောက်လှုပ်လာတယ်လို့ကျွန်တော်တို့ပြောလို့ရပါသလားဆရာဦးတင်တောင်းဟု
တ်ကဲ့နောက်ပိုင်းဒီဆောင်ရွက်တာတွေကတော့ဒီကတ္တရယ်သိကျက်လာတဲ့အချိန်မှာအချိန်နဲ့တပင်းကြီးချက်ချင်းဖမ်းနိုင်တာနောက်ကတရားစွဲဆိုရေးယူဆောင်ဖို့လှုပ်လာတာဒီကြောက်ရားရတရားတပ်ဖွဲ့ကနေပြီးတော့ဌာနနေပြီးတော့တာဝန်ကြီးအောင်ဆောင်ရွက်မပြီးဘူးလို့ယူဆတယ်တိုင်တန်းချင်းခံရတဲ့ဒါမှမဟုတ်ပတ်သက်ပြီးတော့ရဲဆုံးခုပေါ့လေဆုံးမစစ်စီခုံလုံးဖွဲ့ပြီးတော့ဆောင်ရွက်နေရတယ်ရတွေ့ရတယ်ပြီးတော့ဒီနောက်ပိုင်းလှုပ်ရတယ်ပြီးတော့ကျွန်တော်တို့အတိအမှတ်ပြောဖြစ်ပါတယ
်ဟုတ်ကဲ့ပါဥဆိုရန်ကိုယ်တိုင်လည်းပဲဒီလူခွင့်ရေးကော်မရှင်နဲ့ထိဆက်ပြီးတော့လုတ်ခဲ့တဲ့ကိစ္စရတချို့ရှိတယ်ဆိုတာကျွန်တော်သိထားပါတယ်ဥဆိုရန်ကိုယ်တိုင်ကဒီဖြစ်ရပေါ်မှာဒီအင်ဝါအချုပ်ဆိုင်ကမင်းကလေးနှစ်ဦးရဲ့ဖြစ်ရပေါ်မှာလူခွင့်ရေးကော်မရှင်ဘက်ကခိုင်တယ်ပေါ့ဘူးဥဆိုရန်ကြားတဲ့ချိန်မှာပထမဦးဆုံးစိတ်ထဲဘယ်လိုများဖြစ်မိပါသလဲ
ကျွန်တော်တို့အနေနဲ့ကတော့ဒါသူတာယူအားဖြင့်တော့ကျွန်တော်တို့တော်တော်လေးစိတ်မကောင်းဖြစ်တယ်ပေါ့ဒီလူခွင့်ရေးကော်မရှင်ဟာစပေါ်ပေါက်လာတဲ့ကကျွန်တော်နိုင်ငံကိုလူခွင့်ရေးနဲ့ပတ်သက်တဲ့ဖိအားတွေပေးဖို့ကြောင်းသာလျှင်ဒီကော်မရှင်ကသူ့တမိုင်းကြောင်းရပေါ်ပေါက်လာတာဖြစ်တယ်အဲ့တော့ဒီကော်မရှင်ဟာသူတို့ဒီလူခွင့်ရဲ့လုပ်ငန်းသဘောတရားတွေနော်အဲ့ဒီသဘောတရားတွေကိုသိလို့ဒါကိုတကယ်ဖြည့်ဆွမ်းဖို့ဖြည့်ဆွမ်းဖို့အတွက်ပေါ်ပေါက်လာတာမဟုတ်ဘူးလူခွင့်ရဲ့အနှစ်သာရတွေကိုတကယ်နားလည်တကယ်ယုံကြည်တဲ့သူတွေနဲ့ဖွဲ့ထားတာမဟုတ်ဘူးဘုံမှုတွေဘုံမှုကျောက်ဟောင်းနေနဲ့ဖွဲ့ထားတာဖြစ်တဲ့အတွက်သူဟာဒီတောင်ပေးလို့သာလုပ်နေရတယ်နိုင်ငံလုံးနိုင်ငံသားတွေရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့တကယ်နဲ့လာတာတွေကိုဖော်ထုတ်ပြီးတော့တိုင်ဒီဖြစ်စီမတိုင်ဒီဖြစ်စီပေါ်ထုတ်ပြီးတော့လုပ်နေတာမဟုတ်ဘူးဆိုတာသိထားတဲ့အတွက်ကျွန်တော်အနေနဲ့ဒီလိုပြဿနာတွေဟာတစ်ချိန်မဟုတ်တစ်ချိန်ကျင်းတည်ထွက်လာမယ်ဆိုတာကျွန်တော်သိတယ်။ပန်လူရာမင်းကလေးတွေနဲ့ပတ်သက်လို့ကျွန်တော်တိုင်သာသွားပို့တာကျွန်တော်ကိုယ်တိုင်သာပို့တာကျွန်တော်ကိုယ်တိုင်လုပ်နေတယ်ဒီကိစ္စကြီးကအကြီးဖြစ်နေတယ်။လူခွေချိုးဖောက်မှုတွေဟာတစ်ချက်မကအများကြီးညှိနေတယ်။ကျွန်တော်ဆွေးနွေးပါခြင်းလေလို့လူခွေရုံနဲ့ဝင်ပြောတာမှကျွန်တော်လက်ခံပြီးပြောမဲ့လူမရှိဘူး။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့မှလူခွေကော်မရှင်နဲ့ပတ်သက်ဒီကော်မရှင်ဟာအမြင်သက်သက်ပေါ့ရုပ်ပြသဘောလောက်တာအရင်အစိုးရလက်ထက်ကလုပ်ထားတဲ့ဟန်ပြသက်သက်လောက်ပဲရှိတဲ့အတွက်ဒီလိုဖြစ်တာတွေတော့မဆန်းဘူးဒါပေမဲ့ကျွန်တော်တို့မှပြုပြင်ပြောင်းလဲပြီးတော့ဒီကော်မရှင်ကိုဖွဲ့မှာပဲရမယ်ဒီတိုင်းသွားလို့မဖြစ်တော့ဘူးဆိုတဲ့ဟာကိုအခုဖြစ်ရတဲ့အနေနဲ့ပြီးတော့က ကျွန်တော်တို့ဒါတက်တည်ကြလိုက်တာပဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဒါရိုက်ဆွေးနွေးမယ်ဒေါက်တာရှင်နေဒီဆက်တဲ့ဖိတ်ခေါ်ပါမယ်ရံပြဲမျိုးကဦးစောလွင်ဦးစောလွင်အခုဖြစ်ရပေါ်လူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ဘယ်လိုမြင်ပါသလဲခင်ဗျာ
လူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ကတော်တော်အားနည်းပါတယ်ဘာကြောင့်လဲတိုးလာနေလို့ဝင်နဲ့အာဏာကိုတော်တော်မဲမိုးရတဲ့လူတွေလေဒါကြောင့်ဒီအဖွဲ့အစည်းကိုရှက်ရှက်ချက်ပင်းပင်းပါတယ်ရှက်ရှက်ရုပ်သိမ်းပြီးတော့အခုလူခွင့်ရေးကျူးလွန်ထားတဲ့ဟိုကောင်မလေးမျိုးကိုဝင်နဲ့ပေါက်ပြီးတော့ကြည့်ခိုင်းလိုက်တဲ့တို့တွေကိုချက်ချင်းအရင်ယူသိမ်းပါလေဒီလူတွေကိုအရင်မယူလိုက်လို့ရှိရင်နောက်တစ်ချိန်မှာဒီဆိုးလာမှာပဲအခုလည်းဆိုးနေတာပဲ
ဟုတ်ကဲ့ပါ
ရဲတွေရဲ့အင်အားကလည်းတို့တွေကိုဆိုးကနေဆင်းရနေပါလေရဲတွေလုံဆောင်ရဲ့တွေကအခုနောက်ကျမှာလေတို့ကကင်ကြေတာကိုတွေ့မြင်ရပါလေဟိုကြီးလက်တွေ့ရမြင်နေမှမကြမ်းအားလုံးကျွန်တော်ဆိုးရတာကိုခံစားနေရတာတွေ့မြင်ရပါလေ
ဟုတ်ကဲ့
တိုင်းတိုင်းဘလိုပဲလုံးတို့တို့သွားတိုင်းလို့ရှိရင်ဝင်မပါလို့ရှိရင်လောကကိုအရာမရောက်ပါဘူးဝင်ပါမှလည်းအရာရောက်တယ်ဒါရဲတွေလောက်ဆောင်ရပါလူခွေပုံရှင်လောက်ဆောင်ရကလည်းကျွန်တော်တို့မြန်မာနိုင်ငံမှာကြောင်းနေနေပါတယ်ဆိုတော့ဒီမိုကရေစီခင်မှုအောင်ဝင်သွေးဖြစ်ခင်ဖြစ်နေပါတယ်အာဏာရှင်နဲ့ရရှိပေါင်းလိုက်လို့ရှိရင်အရာရာပြေပြေလို့ရတယ်အာဝင်သွေးဖြစ်ခင်ဖြစ်နေပါတယ
်ဟုတ်ကဲ့ပါဦးစောလေ
းဒီအောင်ဝင်သွေးဖြစ်စနစ်ကိုပြောင်းပြီးဒီမိုကရေစီစနစ်စစ်စစ်ကိုသွားရည်ဆိုရင်အခုဖွဲ့စည်းထားတဲ့အဖွဲ့အစည်းကိုရှင်းရှင်းရုပ်သိမ်းပြပါအခုလူတွေကိုကျူးလွန်ထားတဲ့လူခွင့်ကိုကျူးလွန်ထားတဲ့ဟိုကမ္ဘာလေးမြောက်ကိုငင်းနဲ့ပင်ပင်ပြီးတော့ကြီးရခိုင်းလိုက်တဲ့လူတွေကိုရှင်းရှင်းအရေးယူပေးပါ
ဟုတ်ကဲ့ဦးစောလင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်ဇလွန်မျိုးကဦးတန်းအောင်ဦးတန်းအောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုလိုမတရားဆက်ဆက်တဲ့လူခွင့်ကြီးချိုးပေါက်တဲ့ကိစ္စမှာလူခွင့်ရေးကော်မရှင်ကြီးအခုလိုလှုပ်တာလေကျွန်တော်မတင်တတ်ပါဘူးခင်ဗျာအဲ့ကလေးတွေတို့လည်းကျွန်တော်တော်တော်လေးကိုသနာပါတယ်ခင်ဗျအဲ့တော့ကိုဒီရက်ဆက်တဲ့ဒီသားတို့ဝင်နေလို့လည်းတကယ်ထိရောက်တဲ့ကြီးလေးတဲ့အပြစ်တောင်လည်းပေးတင်ပါတယ်ကလေးတွေတို့လည်းထိုက်တဲ့တကယ်ကြော်ရှင်းကိုလည်းပေးတင်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့
တော့ကိုကျွန်တော်တို့မြစ်တာရက်ခံပါတယ်တကယ်ကိုလှုပ်ပေးစေချင်ပါတယ်တော်တော်လေးကိုသနာကျင်တာဟောကသူတို့လူကိုချစ်ဆန္ဒတဲ့စိတ်ဓာတ်မှာရှိကြရလားမသိဘူးကျွန်တော်မြန်မာနိုင်ငံလည်းတခြားလုံးမှာဟုတ်ကြောင့်မဆိုရင်ငွေများတရားနိုင်တဲ့ခြေကြီးကဒီစနစ်ကြီးကဖြစ်လာတဲ့အတွက်ဒီစနစ်ကြီးတွေကိုလည်းကျွန်တော်ဖြောက်ပေးခြင်းပါတယ်အမှန်တရားကိုတကူဖော်ထုတ်ပေးတဲ့တတိယတော့ကြောက်လည်းကျွန်တော်အရင်ကျေးဇူးတင်ပါတယ်ခင်ဗျအဲ့ဒါမျိုးလည်းနောက်ဖြစ်ပေါ်လာတဲ့ကြံစည်တွေကိုဒီလိုလူ့ခွင့်ရေးချိုးပေါက်တဲ့ကိစ္စတွေမတရားနိုင်တဲ့ခြေကြီးလုပ်တဲ့ကိစ္စတွေဖော်ထုတ်ပေးပါလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးတောင်ကျေးဇူးအများကြီးတင်ပါတယ်နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်ဝန်တွင်မျိုးကဦးချစ်မြင့်ဦးချစ်မြင့်မင်းကလေးငယ်နှူးဖြစ်ရပေါ်မှာလူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ဘယ်လိုမြင်ပါသလဲခင်ဗျာ
။ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဥရိပြည်ရှင်တော်မဟုတ်ဘူးလေတာမန်ရတပါဒါပေမဲ့လို့ကျွန်တော်တို့နားလည်ထားတာကလေလူခွင့်ရေးဆိုတာလူသားတစ်ယောက်မှာလူသားတစ်ယောက်မှာအ ਨੇ ဆုံးရတဲ့ရတတ်တဲ့အခွင့်အရေးကိုဆိုလိုတယ်လို့ကျွန်တော်ထင်ပါတယ်။လူသားတစ်ယောက်လူရဲ့အလိုလည်းရှိတယ်ရတဲ့လည်းအ ਨੇ ဆုံးအနိုင်ဆုံးအခွင့်အရေးကိုရတဲ့ရတတ်တယ်လို့ကျွန်တော်တို့ဒီလိုသဘောပေါက်ပါတယ်ဒီအခွင့်အရေးတွေကိုဒီလိုချိုးပေါက်တယ်အလုပ်ဆောင်မှာဒီချိုးပေါက်တယ်ကျွန်တော်တို့စာစုစာလန်ကတိပစ္စာချိုးပေါက်ပြီးနောက်ပြီးတော့အဲ့လိုချိုးပေါက်ပြီးတော့ကျွန်တော်အခမဲ့ကျွန်တပွဲခိုင်းစေတယ်ရိုက်နှက်တယ်ဆိုတာကျွန်တော်တို့အင်တာမတ်ဟိုဆိုးရတဲ့ဟိုအဖြစ်ပြက်ပါကျွန်တော်တို့နိုင်ငံသားမှလည်းကျွန်တော်တို့ပမာလေးခံနေရတာကျွန်တော်ကြားခဲ့ပါတယ်အဲ့အင်တာမတ်လည်းမျက်ရည်ကြားပါတယ်အခုကွာကျွန်တော်တို့မြန်မာချင်းချင်းနဲ့ဒီလိုဖြစ်နေတာဆိုတော့ကျွန်တော်တို့မြန်မာပြည်မှာဖြစ်နေတာဆိုတော့လေကျွန်တော်တို့ဒီလိုမတိတဲ့ဟာတွေလည်းမျိုးပြကြီးတွေမှာရှိနေမှာမလွဲပါဘူးခင်ဗျာအဲ့ဒီကြတော့လေကျွန်တော်တို့အင်မတန်ကျွန်တော်တို့ဒီအမျိုးသားဒုက္ခရှင်ဆိုတဲ့ပုဂ္ဂိုလ်တွေဟိုကျွန်တော်တို့ဖွဲ့စည်းပြီးမှလည်းဒီလိုဒီမနာမတတဲ့ကျွန်တော်တို့တူတူတိတ်တိတ်အေးငြိမ့်လိုက်တယ်ဆိုတာဟာမဖြစ်တဲ့လူတင်ပါလေ
နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကပါပဲကိုကိုလက်ခင်ဗျာအခုဒီဖြစ်ရပေါ်မှာလူခွင့်ရေးကော်မရှင်လှူဆောင်ချက်ပဲလူဆွေးနွေးကြပါတယ်ခင်ဗျာ
အဓိကတော့ကျွန်တော်အနေနဲ့ကနှစ်ချက်ပဲဆွေးနွေးချင်တာပါပထမတစ်ချက်ကရဲမှတ်တမ်းရောမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့ပြင်ထုတ်ပြန်ချက်မှာပါကလေးငယ်တွေအင်းဝအချုပ်ဆိုင်ကိုစတင်ရောက်ရှိခဲ့တာလွန်ခဲ့တဲ့နှစ်နှစ်လို့ရေးသားဖော်ပြခဲ့ပါဒါပေမဲ့ကာယကံရှင်မျိုးရတွေကလွန်ခဲ့တဲ့9နှစ်ကလို့ပြောတယ်အဲ့ဒါဆိုရင်ရဲနဲ့ကော်မရှင်ကတရားခံဆိုသူတွေရဲ့စစ်ချက်ကိုတစ်ဖက်သက်ယူခဲ့တာယူခဲ့တယ်လို့ဆိုနိုင်တာပေါ့နော်။ဒါကြောင့်ကျွန်တော်ကမေးချင်တာရဲနဲ့ကော်မရှင်ကသူတို့ရဲ့လှုပ်ထုံးလုပ်ပြီးလွဲမှားခဲ့တာကိုသူတို့တွေဝန်ခံနိုင်သလားဒီတစ်ချက်မေးချင်တယ်
။ဟုတ်ကဲ့
။နောက်တစ်ချက်က
အသက်မပြည့်သေးတဲ့ကလေးငယ်တွေကိုအင်းအကူအလုတ်လုံနိုင်အောင်ဆောင်ရွက်ခဲ့တဲ့ဂျားခံလူတို့မဟုတ်ပွဲစားဆိုသူတွေကိုရောရှာပွေပေါ်ထုတ်ဖန်စီအေးယူဖို့အစီအစဉ်ရှိမရှိဆိုတာကိုကျွန်တော်တို့ပထမတစ်ခုကရင်းနဲ့ကော်မရှင်ကိုမေးခြင်းနဲ့နောက်တစ်ခုကတာဝန်ရှိတဲ့လူတွေပုံကူအားလုံးကိုနိုင်ငံတော်အစိုးရပါအားလုံးကိုကျွန်တော်မေးခြင်းတာပါကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ကိုကူလာကျေးဇူးအများကြီးတင်ပါတယ်။ဆောက်တင်တဲ့ဒီအခုတော်တော်ရှင်ဆွေးနွေးသွားတဲ့အထက်မှာရဲနဲ့ကော်မရှင်ဘက်ကဒီလုံထုံးလုံနီလွယ်သလားဆိုတော့ပထမဆုံးကျွန်တော်ကိုကော်မရှင်ဘက်ကအခုလိုလှုပ်ဆောင်တဲ့ဟာကော်မရှင်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့လွဲတယ်လို့ဆောက်တင်တဲ့ကိုပြောလို့ရသလား
။ဟုတ်ချောင်းချောင်းကြီးတန့်ကျင်တယ်ကညာသူတို့ကော်မရှင်ဥပဒေပုံမှာ34မှာစိုင်းတန်းချက်နဲ့ပတ်သက်ပြီးတော့သူတို့ကအဲ့ဒီဟာကိုအားပြုတာပေါ့နော်။ဆွတ်တော်မှာလည်းသူတို့ဒါကိုအားကိုးမှာ။ Business principle ဘာလို့ဒါတွေအကြောင်းကြားပြီးတော့အိုင်တန်းကျနေစတဲ့ဒီလိုဖြည့်ရှင်းဆောင်ရွက်လို့ရနိုင်တယ်ဆိုရင်ဤနိုင်ပြီးတော့ဆောင်ရွက်ပေးနိုင်တယ်ပေးရမယ်လို့ပါတယ်။ဒါပေမဲ့သူတို့ဖွက်ထားတဲ့နောက်တစ်ချက်ကသူတို့ဆောင်ရွက်ရရင်စီစဲဥပဒေများနဲ့ညှစ်စေရမယ်လို့ပါတယ်ကွာ။အဲ့တော့သူတို့ကညှိနှိုင်းပေးတာပါပြီးတော့ကျွန်တော်တို့ကသက်တည်ပါလို့ပြောတယ်။အဲ့တော့ဒီဟာတွေကလုံထုံးလို့ဥပဒေနဲ့လုံးဝမညီဘူး။အဲ့တော့ဒီမှာကလေးတွေကိုကျုံပြုတ်ကိုခိုင်းတယ်။နောက်တဲ့မရေအား force labor လုပ်တယ်။နောက်တစ်ခါတကယ်ကိုကျွန်တော်တို့ extrajudicial detention ပေါ့ဗျာ။ဘရယာဖန်ကြီးချုပ်နှောင်ထားတယ်။အင်ဘန်နေဆက်တယ်။ဆိုတော့ပုံပြမှုကြီးတွေပေါ်နေတာသိပါရဲ့နဲ့။ဖွဲ့စည်းပုံကျမ်းစာပုံမှာ358မှာနိုင်ငံတော်ဒီလူကုန်ကူးမှုနဲ့ကျုံ့ပြမှုတွေကိုစာမျက်ပိတ်ပင်ပြီးဆိုတော့အတိအကျညှာထမ်းထားတယ်ဗျာ။နောက်တစ်ခါဒီရာဇဝတ်ကြီးပုံမှာဒီစစ်ဘုံတွေပုံမှာ59တစ်မှာရဲအရေးပိုင်တဲ့ပြမှုတွေကျူးလွန်တဲ့လူကိုရဲမဟုတ်တဲ့တန်ဟန်အယတ္တတော်မှာဝရမ်းမပါဘဲနဲ့ဖမ်းဆီးခွင့်ရှိတယ်။အကြောင်းကြားရမယ်လို့ပါတာဗျာ
ဟုတ်ကဲ့
သူတို့ပညာတတ်ပုဂ္ဂိုလ်ကျော်ကြီးပဲအမျိုးသားအဆင့်လူခွေပုဂ္ဂိုလ်ကြီးပဲဒီလိုသူတို့ချိန်မှာဒီမှာသူတို့သက်တည်ဖြစ်လက်မှတ်ထိုးတယ်ဆိုတော့ဤခံနေရကျူးလွန်မှုတွေကိုသူတို့သိတယ်အဲ့လိုသိပါရဲ့သားနဲ့ဒါရီယာဖွဲ့စည်းပုံချရာပုံမှန်358နဲ့ဒီလက်ဥရိနဲ့မကိုက်နေဘူးဆိုတာသိရသားနဲ့ဒါကြီးကိုဒီလိုဆောင်ခဲ့တယ်ဆိုတာပုံမှန်34မှာသူတို့အနည်းမထားတဲ့အခွင့်အာဏာသူတို့ကျင့်သုံးတာဖြစ်တယ်ကတော့ဒုံဝလွယ်မှားတဲ့လုံဆောင်ချက်ပဲဖြစ်တယ်လို့ကျွန်တော်ပြောနေတ
ယ်။ဟုတ်ကဲ့။ကူးစော်ရန်ခုနကတော့သောတော်ရှင်ဆွေးနွေးထားတဲ့အထက်မှာဂျားကန်ပွဲစားတွေကိုအရေးယူဖို့ဆိုတဲ့ကိစ္စတစ်ခုပါတယ်။ဦးစော်ရန်အရင်ဖြစ်ရက်တွေမှာဦးစော်ရန်တို့သိသလောက်ဂျားကန်ပွဲစားတွေကိုအရေးယူတဲ့ဖြစ်ရက်မျိုးတွေရှိဘူးသလား
။ကျွန်တော်ရှင်းရှင်းပြောမယ်။ကျွန်တော်တို့ဒီလူခွေကော်မရှင်ကတော့တကယ်တမ်းပဲဒီကျွန်တော်တို့အာဏာပိုင်နေအာဏာရှိတဲ့လူတွေရဲတပ်ဖွဲ့လူအဖွဲ့အစည်းတွေစစ်တပ်လူဟာမျိုးတွေရဲ့အဲ့ဒီဩဇာအောက်ကကင်းရလားဆိုတာသူတို့ကိုသူတို့ပဲသုံးသဆုံးဖြတ်မှာဖြစ်တယ်လို့ပြည်သူလူထုကလည်းအဲ့ချက်ကိုအများကြီးတန်လျာဝင်တယ်။ဥပမာကျွန်တော်တို့ဒီပွဲစားကိုပဲဖြစ်ဖြစ်ပေါ့တကယ်တမ်းဒီထောက်ဖြစ်လာတဲ့ဟာလူခွေချုပ်ပေါက်မှုမှာပါဝင်ပတ်သက်လာတာရဲတပ်ဖွဲ့ပဲဖြစ်ဖြစ်ဇာတိအားလုံးကိုလူခွေကော်မရှင်နေနဲ့ဩဇာကင်းခြင်းနဲ့ဟဲ့လားတပ်တိရှိရှိနဲ့လုံနိုင်တဲ့အခြေအနေမရှိဘူးခင်ဗျာ။ကျွန်တော်တို့ပန်တိုရာမှာဆိုရင်မိန်ကလေးတွေပြီးခဲ့တဲ့တစ်နှစ်လောက်တည်းကမြန်မာနိုင်စတဲ့ခွေးလောင်ရင်နဲ့ထဲ့တယ်ဟလာအလုတ်ချိန်နဲ့အလုတ်သမားရေးပေါက်ဖြတ်မှုတွေလည်းရှိတယ်နောက်ဆုံးမတ်ဇာလီဝင်းဆိုရင်အုံရိုက်လိုက်လို့ဆေးဆွချေရပါတော့နားစီကြီးကကျွန်တော်တို့ပွဲသွားပြီးကျမ်းသွားပါပြီအဲ့တော့အဲ့မှာပြုတ်ပြစ်ပြုတ်လွန်သူကဒိုင်းနာလက်နဲ့ကင်ဖွဲ့စည်းအခြေခံထားတယ်အဲ့တော့ကျွန်တော်တို့ဘက်ကကိုယ်စားပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့နော်တူးလွန်တဲ့လူတွေကိုဟလာလူခွေကော်မရှင်ကအရေးယူမယ်ဆိုရင်သူဒီတကယ်တော့ဟလာအရေးယူဖို့အတွက်အကူအရေးယူနိုင်တဲ့အဖွဲ့အစည်းမဟုတ်ဘူးစေချာဖတ်ကြည့်မယ်ဆိုရင်ဟဲ့လားသူကဆက်ဆံရနဲ့ဆက်တွယ်ပြီးတော့ဒါအကြံပေးပြီးတော့တိုက်တွန်းနိုင်တဲ့ဒါအရှင်းမရှိတယ်လीအဲ့တော့အဲ့လိုတောင်မှသူဒီလုံရဲနိုင်လောက်တဲ့လူတွေလည်းမဟုတ်ဘူးလုံရဲနိုင်လောက်တဲ့အဖွဲ့အစည်းလည်းမဟုတ်ဘူးဆိုလိုတာကဒီလူခွင့်ကော်မရှင်အတော်တည်းဟာဖြစ်ရင်ကျွန်တော်တို့လုံးဝလူခွင့်ကော်မရှင်တို့အမိခံနိုင်လောက်အောင်ကိုနိုင်ငံတော်လူခွင့်ကော်မရှင်အမျိုးသားလူခွင့်ကော်မရှင်လို့အမိခံနိုင်လောက်တဲ့အရှင်းမဟုတ်ဘူး
ဟုတ်ကဲ့
တာမန်အဖွဲ့တစ်ခုပဲရှိတယ်လို့ပဲကျွန်တော်ပြောချင်တယ်လी
ဟုတ်ကဲ့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်လူရှိပါတယ်နော်ဝေးနိုင်ငံကဥဖိုးတောင်အောင်ပါဥဖိုးတောင်အောင်ရဲ့ဆွေးနွေးချက်ကိုလည်းနှาศင်ကြည့်အောင်ပါခင်ဗျာ
အေယာမရာဇဝတ်မှုကြီးကိုထိန်ချံပြီးဂျားဝင်ဖြည့်ရှင်းပေးခဲ့တဲ့လူအခွင့်အရေးကော်မရှင်ကိုထိရောက်စွာအရေးယူပေးပါရန်နှင့်တကဘာလုံးတုံ့လှုပ်သွားလောက်အောင်လူလူချင်းညှင်းပန်းနှိပ်စက်ရဲသူများသည်အမှုမှန်ပေါ်ပေါက်လာပါကခရူးဆိုင်စီရမလို့ပဲဂျားဝင်စစ်စက်ကြည်ေးပေးမဲ့အဖွဲ့ဆိုတာမျိုးသူတို့ဘာလို့လို့အမှုမှကင်းလို့အောင်ဆောင်ရွက်ပေးနိုင်တဲ့အဖွဲ့အစည်းမျိုးဩဇာကြီးပုဂ္ဂိုလ်မျိုးတွေငကိုကလေးကရှိနေလို့လားဆိုတာပေါ်လွင်အောင်ဖော်ထုတ်ပေးပါမှနောက်ကိုဒီလိုမတရားရက်စက်မှုကြီးများ yon ne pa byaw twa mi phit chaung ma khmyar
a ra ka lo no wi nai ngan ga u phu da aung ye swin nwe jet ba yan ko myo ga shin ni di du phit de u jaw lin ye swin nwe jet ko de set the chano lo na sin yaung ma u jaw lin swin nwe ba khmyar
ho ho ya to wi nai ja ko ma de ta bi lu wi commission so da ga mo jwe phit taw thalet ka phu phwe de a phwe de ba jaw so u ngo thu twa nai lo ka ba lu wi commission ba ma yi byo lo so de chi ma pa kha ngin ga chano so a mai chaw ya sa le lu wi commission phwe le de taw de u ri da tha mi na ho အဲ့ဒီဥပဒေမှာဘာပါလဲဆိုတော့60တက်မှာဒီမှာပါဝင်တဲ့ဝန်ထမ်းတွေဒီလိုဒီမှာကော်မရှင်အဖွဲ့ဝင်တွေဒီဥပဒေထမ်းလို့ပါတယ်ဒီဥပဒေထမ်းပါရင်ပုံမှန်တရား60တက်တခုနဲ့တက်ရသူတို့မှအသိရှိတယ်ကျွန်တော်ဥပဒေကိုရာဇမှုတွေထိန်းချလို့ဘာလို့60နှစ်မှာပါပါလားလဲဆိုတော့အဲ့ဒီဥပဒေကော်မရှင်ကတော့လည်းခိုင်းတဲ့လူတွေကတော့ဘာလဲလဲတော့တရားမဆက်ရလို့ပါတယ်ဗျဟုတ်ကဲ့အဲ့တော့သူက
ဒီကိစ္စကလူမှုလူဝတ်ပြပနာဆိုတော့အဲ့မှာအဲကော်မရှင်ဝင်တူကပြောလိုက်တယ်သူကတော့အင်ဂျင်နီယာကိုရိုက်တာပြီဆိုတော့ဒါလူဝတ်အရောက်ကဖောက်ပြန်ပြီးတော့နိုင်တဲ့လူကအနိုင်ကျင့်မယ်အဲ့တော့ပတ်စံမရှိစားစရာမရှိတဲ့လူဝတ်က
ဟုတ်ကဲ့ဦးကျော်လေး
နိုင်ရခုဖြစ်လာတော့ဒါပေမဲ့လူဝတ်ကပတ်ဝန်းကျင်ဖြစ်လာလို့ရှိရင်တိုင်းပြည်အမှန်တကျောက်ဆရာကောင်းတယ
်ဟုတ်ကဲ့ပါဦးကျော်လေးကျေးဇူးအများကြီးတင်ပါတယ်ကျောင်းတင်တော့ခုနကဦးကျော်လင်းပြောတဲ့ထင်မှာလဲပါတယ်ကော်မရှင်ဥပဒေထဲမှာကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့တရားစွဲခွင့်မရှိဆိုတော့ကျောင်းတင်တန်းဦးတို့ကကော်မရှင်ကိုတရားစွဲဖို့လုပ်နေတယ်လို့ကျွန်တော်တို့သိထားတယ်ဖြစ်နိုင်ပါမလား
ဟုတ်ကဲ့ဗျာဥပမာ60နှစ်မှာကျောင်းကျော်လင်းပြောတဲ့ထင်မှာဒီဥပဒေပြရတဲ့တာဝန်နဲ့လုပ်ပိုင်ခွင့်များကိုသဘောယိုးဖြင့်ဆောင်ရွက်ခြင်းလို့ပါတယ်ဗျာသဘောယိုးနဲ့ဆောင်ရွက်တာဆောင်ရွက်ဖို့ပြက်ကွက်တာဆိုရင်တော့ပြည်မှုကြောင့်တယ်မှာကြောင့်ရဆွဲလို့မရဘူးဒါသဘောယိုးနဲ့ bonafide ဆိုတာဒါတော့ဒီရာဟုလောရာဟုဂိတ်မတရားဆုံးချုံးတွေရန်အကြံနဲ့နော်မတရားရရင်အကြံနဲ့ပြုလို့ရင်မယုံမကြောက်တဲ့သဘောပဲဗျာအဲ့တော့ဒါအခုဒီမှာဒီသဘောယိုးဆိုတဲ့ definition ကကော်မရှင်ရဲ့လုပ်ရဟာသဘောယိုးလို့ယူဆတာကြောင့်လုံးဝမရှိပါဘူးဒီကလေးတငယ်တွေကိုမိသားစုတွေကိုမတရားဆုံးချုံးတွေရန်အကြံနဲ့နောက်တစ်ခါပြည်မှုကျူးလွန်သူတွေကိုမတရားအကာအကွယ်ရဖို့အကြံနဲ့လုပ်ခဲ့တာဖြစ်တဲ့အတွက်သဘောယိုးမဟုတ်ပါဘူ
းဟုတ်ကဲ့
သဘောယိုးမဟုတ်တဲ့အတွက်ဥမာတော့စနေအကာအကွယ်မရနိုင်ပါဘူး။ဒါနိုင်ငံတော်သမ္မတအပြည်ပြည်နဲ့သူလုတ်ကင်နဲ့လုတ်ဆောင်လုတ်ကင်ဆောင်ချက်နဲ့မပတ်သက်တဲ့နော်ဒီဒီဆုံးတဲ့အချက်တွေရှိရင်ရေးယူခံမှာဖြစ်။ဒါမှမဟုတ်ဒါကင်းလို့ကမဟုတ်တဲ့အတွေ့ကော်မရှင်ကိုရေးသမ္မတကခွင့်ပြုမယ့်ရခဲ့လို့ရှိရင်ဘာမှရေးယူနိုင်ကြမရှိဘူးလို့ကျွန်တော်မြင်ပါတယ
်။နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်။ရန်ကုန်မြို့ကစလိုင်းဘွေကိုစလိုင်းဘွေကိုအင်းဝါအထုတ်ဆိုင်ကအိမ်ကူမင်းကလေးငယ်နှစ်ယောက်ဖြစ်ရတဲ့လူခွင့်ရေးကော်မရှင်ရဲ့လုတ်ဆောင်ချက်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ဇာဇဝမှုကိုဥပဒေနဲ့ကင်တွေနဲ့အစားလူမှုရေးနဲ့နားလည်မှုနဲ့ကင်တွေခဲ့တဲ့ဒီလူခွင့်ကော်မရှင်ကိုအနိုင်ဆုံးသူတို့အလုပ်ကနေဖြေရှားတင်တယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့မှဆက်လက်ပြီးတော့လိုအပ်ရင်တရားစွဲပြီးတော့မှထောင်တာတွေငွေတာတွေလည်းဇော်ခိုင်းတင်တယ်လို့ကျွန်တော်မြင်တယ်။နောက်ဒီတင်ခန်းဆောင်ရယူပြီးတော့မှလူခွင့်ကော်မရှင်ကိုပြန်လည်ပြုပြင်ပြီးတော့မှလူခွင့်ကော်မရှင်ရဲ့ဥပဒေကိုလည်းထွက်တော်ပြန်သုံးသပ်။နောက်လူခွင့်ကော်မရှင်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုခန့်တဲ့ရွေးချယ်တဲ့နေရာမှာတမရကတိုက်တိုက်မခံတော့ပဲနဲ့သူ့တို့ကပြည်သူ့တို့ကနဲ့တချို့နောက်ပြီးတော့မြို့သားတို့ကနဲ့တချို့နိုင်ငံစင်းတွင်တွင်ပြီးတော့မှသူ့တို့ကနဲ့ဇွဲကောက်ပြီးတော့မှခန့်ထားလိုက်ရင်တော့ဒီထက်ပိုကောင်းတဲ့လူခွင့်ကြီးကိုမရှင်ဖြစ်လိုက်မယ်လို့အစ်လိုမြင်နေပါတယ်ဆရာ
ဟုတ်ကဲ့ဆလိုင်းပွေကွန်ကျေးဇူးအများကြီးတင်ပါတယ်ဦးစောရန်ဦးစောရန်တို့ကကိုယ်တိုင်လူခွင့်ကြီးလူရှားသူတွေဖြစ်တဲ့အခါကျတော့လူခွင့်ကြီးကော်မရှင်တခုရှိဖို့လိုအပ်တယ်ဆိုတော့ဦးစောရန်တို့လက်ခံတယ်ပေါ့
ဟာလက်ခံတယ်လူခွင့်ကြီးကော်မရှင်ရှိဖို့လည်းလိုအပ်တယ်လူခွင့်ကြီးကော်မရှင်ကလူခွင့်ရေးကော်မရှင်နဲ့တူတဲ့မိမိဩဇာတည်ရောက်မှုမိမိဖွဲ့စည်းရဲ့ဩဇာတည်ရောက်မှုထွတ်ထွန်းအာဏာပိုင်တွေရဲ့ဩဇာတည်ရောက်မှုကင်းပြီးတော့လူခွင့်ရေးကော်မရှင်ကလုံခြုံရေးခွင့်တွေရှိဖို့လိုတယ်နော်လုံခြုံရေးခွင့်တွေလည်းရှိဖို့လိုတယ်လုံခြုံရေးခွင့်ရှိဖို့အတွက်ပစ္စလက်တီတွေလည်းလိုတယ်နော်ဒါတွေအကုန်လုံးပြည့်စုံတဲ့အပြင်လူခွင့်ရေးကော်မရှင်ကအရေးချင်းပြည့်ဝတဲ့လူတွေနဲ့ရိုးသားရုံနဲ့မရပါဘူးအရေးချင်းပြည့်ဝတဲ့လူတွေနဲ့ဖွဲ့စည်းပြီးတော့လူခွင့်ရေးတကယ်တန်လုံးစံညုံနေကုလားမကစံညုံနေကျွန်တော်တို့ဟလာပြည်သူအခြေခံကိုအခန်းရှင်းမှာပါတဲ့ပုံမှ345နေ390အထိချက်ပေါင်းအိုက်မှာကျွန်တော်တို့45ချက်ကျွန်တော်တို့45ချက်နိုင်ငံသားတွေရတဲ့အခွင့်အရေးတွေဒါတွေကနားလည်ပြီးတော့ပေချာသိတဲ့တက်တဲ့လူတွေနဲ့ဖွဲ့စည်းနော်ဒီလိုဖွဲ့စည်းမှုကြီးဖွဲ့စည်းပြီးတဲ့အခါမှာလည်းတကယ်ကတော့ပြောရဲလုံခြုံခွင့်တွေကိုအာမခံပြီးတော့လို့လလလုံနိုင်တဲ့အဖွဲ့အစည်းမျိုးတို့ကိုလိုပြီးဖွဲ့ဖို့လည်းဖွဲ့ဖို့လိုပြီးလို့ကျွန်တော်တို့ကယူဆပါတ
ယ်ဟုတ်ကဲ့ဦးစိုးရံကျေးဇူးအများကြီးတင်ပါတယ်ဆောက်တင်တန်းဦးလူခွင့်ရေးကော်မရှင်အဖွဲ့ဝင်လူကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောသွားတာဒါအားလုံးအသိပါကျွန်တော်တို့နာမည်နဲ့လည်းထုတ်ပြောလို့ရပဲကော်မရှင်အဖွဲ့ဝင်လူဖြစ်တဲ့တော်မများကသူကိုယ်တိုင်လည်းပဲအိမ်ဖော်တွေကိုရိုက်တာရှိတာပဲလို့ပြောတော့ဒီကိစ္စကျွန်တော်နားမလဲပါဘူးဆရာအဲ့ဒီလူအိမ်ဖော်တွေကိုရိုက်တာပဲလို့ပြောတဲ့ကိစ္စကဆရာဘာမှလုပ်လို့မရဘူးလား
ဟိုသူ့အစင်တန်းကိုပေါ်ပြတာပေါ့ဗျာသူဟာဘယ်လိုကုန်နဲ့သူ့ရဲ့နောက်ကျောင်းရတယ်ကျွန်တော်မသိပါဘူးသူရရင်အဲ့ဒါလိုလူဘုံအလယ်မှာအိမ်ပေါ်ဆိုတာရိုက်ကျင်ကြီးကျမလည်းရိုက်ချက်တာပဲလို့ပြောတော့အိမ်ပေါ်ရိုက်တာကိုဂုံယူတဲ့ကြွားနေတဲ့လူသမီးတယောက်ကနော်ဒီလိုအမှန်တကယ်လူသားလူခွင့်ကြီးကော်မရှင်မှာပါဝင်နေသလားဘာသာကပြောတာဆိုတော့ဓာတ်ရိုက်တော့ရိတ်လို့မရဘူးလေသူရတယ်သူပြီးနော်ဒီမြန်မာနိုင်ငံမျိုးသားလူခွင့်ကြီးကော်မရှင်ဆိုတော့လူရဲ့သူရဲ့ရွေးချက်မှာပါတဲ့အပြီးပြည်ဆိုင်ရာရပိုင်ခွင့်ဒီဥပဒေကြီးကုလသမဂ္ဂဗရင်းရှင်စာရန်တွေကကာကွယ်စောင့်ရှောက်ထားတဲ့အခွင့်အရေးတွေကိုကိုယ်တိုင်ရေးရေးကြီးဖောက်ပြက်ပြီးတော့ရေးကြီးဖောက်ပြက်တဲ့အကြောင်းလူပုံတွေမှာကြီးညာဝင်နေတဲ့သူဟာဒီအဖွဲ့ကြီးနဲ့လုံးဝမထိုက်တန်တဲ့လူတယောက်ဆိုတာပွင့်ကြပြီးသားပါ
ဟုတ်ကဲ့
ဒါဆိုဟိုဥရိယရေးကြီးရောပြည့်ပြည့်ရရေးကြီးနိုင်နေတဲ့ဟုတ်ကဲ့ဒီနေ့တရားတော့ကောင်းကောင်းထိုက်တန်တယ်လို့ကျွန်တော်
ကျွန်တော်နောက်တစ်ခုစဉ်းစားမိတယ်ဆရာဒီလိုဖြစ်ရမျိုးတွေကလူမသိသူမသိနှစ်ပေါင်းများစွာဖြစ်နေတာလေဒါကျွန်တော်တို့အားလုံးကိုခံမှန်းကြည့်လို့ရပါတယ်အခုလက်ရှိမှာကိုပဲလက်ရှိမှာကိုပဲခံစားနေရတဲ့ main ကလေးတွေအိမ်ကူလူသားတွေဘယ်နှယောက်ရှိတယ်လဲကျွန်တော်တို့မသိနိုင်ပါဘူးလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူကဒီလိုပြောလိုက်တော့အခုလက်ရှိအိမ်ကူလူသားတွေခံထားတဲ့အင်ရှင်တွေကနေပြီးတော့ဟာလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူကတော့ဒီလိုပြောတယ်ငါတို့ရိုက်တာကတော့အမှားမရှိဘူးဆိုပြီးတော့ precedence ရှေ့ကနေပြီးတော့လမ်းပြတယ်လို့ဖြစ်မနေနိုင်ဘူးလားဆရာ
အဖြစ်တာတော့ဗျာဒါသူတို့ကဒါမှသူတို့အမျိုးသားတော့ဒီလိုပဲဖြစ်မှာပါပဲလေအာဒီမှာအမှားမှန်ဆိုတာချိတတ်ကြပါလေအိမ်ပေါ်ဘက်ကအမှားနဲ့အင်ဂျင်ဘက်ကဖမ်းနိုင်တယ်သူကတော့မှားတယ်တော့ရိုက်ဆုံးမှာတော့မရဘူးလေမတည်သေးဥပဒေကြီးရှိတယ်ဒါတွေကအများကြီးပါကျွန်တော်တို့အခုတင်တင်ချာချာဒီ Pfizer ကဒီကျွန်တော်တို့အင်းဝါကဖြစ်တယ်မင်းလေးပါလေကျွန်တော်တို့ခုနကဘူဇော်ရန်ဆောင်ရွက်နေတဲ့ပန်ဒိုရာခိကတောင်ကဘိန်းကလေးတွေကိုရဲ့ဆိုတဲ့မြင်ပန်းနှိမ့်ဆက်ထားတဲ့ဒီစားလေးခွေးလောင်နဲ့ထားတဲ့ဒီစားကျွန်တော်ရင်ဆိုင်နေရတာကျုံနိုင်ကြတော့မရှိတဲ့ဖြစ်ရသေးကျွန်တော်တို့လက်တွေ့ဖြစ်နေရတာပဲဒါတွေဟာဒီလူတွေဟာကျွန်တော်တို့မြန်မာနိုင်ငံသားတွေဟာဒီလူခွင့်ရေးရဲ့အကာအကွယ်ဥပဒေရဲ့အကာအကွယ်မညလို့နော်ဒါလိုဖြစ်နေတာအဲ့တော့ဒီလူခွင့်ရေးကာကွယ်စောင့်ရှောက်ပါမယ်ဆိုတဲ့လူမျိုးကဒီလိုလူကုန်တွေကပြောတဲ့ကိစ္စမျိုးကတော့အင်မတန်မှရှက်ပွက်ပြီးပြီနော်လူကုန်ဒိတ်ခါနဲ့မကိုက်ညီဘူးလို့ပဲကျွန်တော်ပြောချင်တ
ယ်ဟုတ်ကဲ့ပါခင်ဗျာပြန်နေဆွေးနွေးပေးတဲ့ဦးသိန်းတန်းဦးစော်ရန်ပါဝင်တိုက်ရိုက်ပအောင်ဆွေးနွေးသူတွေအထူးသဖြင့်နားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ခဲ့ရတာပါမကြခင်မှာအစီအစဉ်နဲ့အဆုံးသတ်တော့မှာဖြစ်ပါတယ်ခုတော့သတင်းချင်းညွတ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
EU ဥရောပသမဂ္ဂနိုင်ငံတွေရဲ့နေဆက်ဒေသတွေမှာတရားမဝင်လာရောက်တဲ့ရွှေ့ပြောင်းဒုက္ခတွေတွေနဲ့လူကုန်ကူးမှုတွေကိုတိုက်ဖြတ်ဖို့အတွက်အကောင်းဆုံးဘယ်လိုအားဖြင့်လှုပ်ဆောင်မလဲဆိုတာဆွေးနွေးဖို့စနေနေ့မှာပဲ EU ခေါင်းဆောင်တွေဟာဗီယက်နမ်မှာတွေ့ဆုံကြပါတယ်ဒီရွှေ့ပြောင်းဒုက္ခတွေများအရေးညီလာခံဟာဘောကန်လမ်းကြောင်းလို့ခေါ်တဲ့လမ်းတစ်လျှောက်ဒုက္ခတွေတွေဥရောပတွေမပြတ်ဝင်ရောက်နေတာအတွက်ဘယ်လိုထိန်းချုပ်မလဲဆိုတာကိုအဓိကထားပြီးဆွေးနွေးကြမှာဖြစ်ပါတယ်စစ်တမ်းတဲ့ဆီးရီးယားနိုင်ငံအလက်ပေါ်မြို့မှာထိတ်လန့်စရာကောင်းလာအောင်တိုက်ပွဲတွေပိုးပြီးများလာနေတာကိုကြားသိရတဲ့အတွက်စိတ်ပျက်မိပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကင်မွန်ကပြောဆိုလိုက်ပါတယ်။မျက်မြင်တွေ့ရှိသူတွေကတော့ဆီးရီးယားတပ်ဖွဲ့တွေနဲ့ရုရှားမဟာမိတ်တပ်ဖွဲ့တွေကအချိန်မြင့်ပြီးတိုက်ခိုက်လာနေကြတယ်လို့ပြောပါတယ်။ Saudi Arabia နိုင်ငံမှာပြည်ရင်းမှာပေါက်ဖွားလာတဲ့အကြမ်းဖက်သမားတွေတမျိုးကြဘာသာရေးတင်ကြားမှုတွေကိုအတုံးချပြီးဘယင်းစနစ်ကိုထိခိုက်အောင်လုပ်နေသူတွေရဲ့ချင်းချောက်မှုတွေတစ်နေ့တစ်ခြားတိုးလာနေတာကိုတိုက်ဖြတ်နေရပါတယ်။ဒီသတင်းပတ်တယ်မှာပဲ IS စစ်သွေးကြအဖွဲ့နဲ့ဆက်နွယ်မှုရှိခဲ့တဲ့အဖွဲ့၃ဖွဲ့ကလူပေါင်း18ဦးကိုဖမ်းဆီးခဲ့ပါတယ်လို့ Saudi Arabia လုံခြုံရေးတပ်တွေကပြောပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်ရှာလော့မြို့မှာဖြစ်ပွားခဲ့တဲ့အသက်43နှစ်အရွယ်အာဖရိကနယ်ဘွားအမေရိကန်မျိုးသားတူကိုရဲကပစ်ခတ်မှုအငင်းပွားပွဲဖြစ်ရတဲ့အတွက်အခင်းဖြစ်ပွားပြီးပြီးချင်းမှာရိုက်ထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုစနေနေ့မှာပဲသူတို့ဌာနကနေထုတ်ပြန်ပေးလိုက်ပါပြီလို့ရှာလော့မက်လန်ပါကကရဲဌာနချုပ်ကရဲချုပ်ကာပတ်နီကပြောပါတယ်ဒီအငင်းပွားပွဲဖြစ်ရကနေရှာလော့မြို့နဲ့တခြားမြို့ကြီးတွေမှာဆန္ဒပြမှုတွေဖြစ်ပွားပြီးတနင်္ဂနွေလုံးအာယုံဆိုင်မှုကိုခံခဲ့ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန္နနာချမ်းဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.